Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည့်ဇန်နဝါရီလ27ရက်နေ့စတပ်ပရင်းနေ့မနေ့ကအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီအထိလိုက်လိုမီတာ24 40 51နဲ့လိုက်လိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။စတပ်ပရင်းနေ့မနေ့ကနောက်ဆုံးရသတင်းတွေကိုကျွန်တော်ရဲမထွန်းကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံရဲ့46ရောက်မြောက်သမ္မတအဖြစ်ဂျိုးဘိုင်ဒန်ကပုံတဝူးနေမှာကျန်းသစ္စာကျေးဇူးလိုက်ပြီးဖြစ်ပါတယ
်။ I Joseph Robinette Biden Jr. do solemnly swear.
I Joseph Robinette Biden Jr. do solemnly swear
that I will faithfully execute
that I will faithfully execute
the office of President of the United States.
အမေရိကန်သမ္မတအဖြစ်အခြေခံဥပဒေကိုထိန်းသိမ်းလိုက်တာဖြစ်တိုင်းပြည်ကိုပြည်တွင်းပြည်ပရန်ဆွဲကနေကာကွယ်ပေးမယ်အကြောင်းအမေရိကန်တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်ရှေမောက်မှာတမန်ကျမ်းစာကိုင်ပြီးကျမ်းသစ္စာကြီးဆိုခဲ့တာဖြစ်ပါတယ်။အသက်88နှစ်အရွယ်ရှိပြီးအမေရိကန်သမိုင်းမှာအသက်ကြီးဆုံးသမ္မတဖြစ်လာတဲ့ဂျိုးဘိုင်ဒန်ကအထက်လွှတ်တော်အမတ်ဖြစ်36နှစ်နဲ့ဒုတိယသမ္မတဖြစ်8နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကျမ်းသစ္စာမကြီးဆိုပြီးမှသူနဲ့အတူရွေးချယ်ခံရတဲ့ကမ်လာဟာရစ်ကဒုတိယသမ္မတဖြစ်ကျမ်းသစ္စာကြီးဆိုခဲ့ပါတယ်။ဒါကြောင့်ကမ်လာဟာရစ်ကနှစ်ပေါင်း100ကျော်ရှိတဲ့အမေရိကန်နိုင်ငံသမိုင်းမှာနိုင်ငံရဲ့အာဏာအမြင့်ဆုံးရယူနိုင်တဲ့အမျိုးသမီးတစ်ယောက်ဖြစ်လာပါတယ်။ကမ်လာဟာရစ်ကလူမဲနဲ့အာရှသွေးရောသူလည်းဖြစ်ပါတယ်။ကျန်းသစ္စာကျေးဇူးပွဲမှာဂျိုးဘိုင်ဒန်ကပြည်သူတွေရဲ့ဆန္ဒကိုကြားကြရပြီးပြည်သူတွေရဲ့လူလားချက်တွေကိုဖြည့်ဆည်းပေးနိုင်ခဲ့ပြီးဒီမိုကရေစီဆိုတာတိတ်တန့်ဖို့ရှိတယ်လို့ထိခိုက်လွယ်တဲ့အရာလည်းဖြစ်တယ်ဆိုတာကိုကျွန်တော်တို့သင်ခန်းစာထပ်ပြီးရခဲ့ကြပါပြီလို့ပြောပါတယ်။ပုတ်တဲဦးနေကအမေရိကန်ကွန်ဂရက်လွှတ်တော်မှာအစဉ်လာတိုင်းကျင်းပခဲ့တဲ့ကျန်းသစ္စာကျေးဇူးပွဲကိုအမေရိကန်သမ္မတဟောင်းဘရက်အိုဘားမာ၊ဂျော့ဂျ်ဒဗလျူဘုရှ်နဲ့ဘီလ်ကလင်တန်တို့လည်းတက်ရောက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဂျာဒူကဆွန့်ခွာခဲ့ရတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့နှစ်ပေါင်း150နှစ်တည်တန်းကြာနေပြီဖြစ်တဲ့အစဉ်လာကိုချုပ်ဖောက်ပြီးသမ္မတသည်ရဲ့ကျန်းသစ္စာကျေးဇူးပွဲကိုမတက်ရောက်ဖဲနေခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့46ရောင်မြောက်သမ္မတအဖြစ်ဂျိုးဘိုင်ဒန်ဗိုတုံးလေးကကျန်းသစ္စာကျေးဇူးခဲ့တဲ့အပေါ်မှာကမ္ဘာနိုင်ငံအသီးသီးကကြိုဆိုခဲ့ကြပါတယ်။ကျန်းသစ္စာကျေးဇူးပွဲကခရိုင်းနဲ့မတူလူအများကြီးမပါဝင်ဘဲလွှတ်တော်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လူကြိုးရေးအရန်တပ်ဖွဲ့တွေအထက်ထက်ချပြီးကျင်းပခဲ့ရတာဖြစ်ပါတယ်။အလားတူပဲအရင်ကနဲ့မတူပဲပြည်ပနိုင်ငံအသီးသီးကခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေကလည်းကွာခြားမှုရှိနေပါတယ်။တချို့ကဂျိုးဘိုင်ဒန်ကိုကြိုဆိုရုံနဲ့မကယာဒူကဆွန့်ခွာသွားသူသမ္မတဟောင်းဒေါ်နယ်ထရမ့်ကိုပြစ်မှတ်ထားပြောကြားတာတွေလည်းရှိနေတာပါ။သမ္မတထရမ့်လက်ထက်တင်းမာရေးဆက်ဆံရေးရှိခဲ့တဲ့ဥရောပနိုင်ငံခေါင်းဆောင်တချို့ကအခုလိုပြောပါတယ်
။ This time honored ceremony on the steps of the US Capitol.
American နိုင်ငံမှာအာရုံတည်အချိန်ကိုရောက်ဖို့အရင်ကျမတို့အချိန်ကြာကြီးစောင့်မျှော်နေရပါတယ်ဥရောပအနေနဲ့သမ္မတအရှေ့ကြဆုံးနဲ့အယုံကြည်ဆုံးလက်တွဲဖော်မိတ်ဆွေနဲ့ဆက်ဆံရေးပြန်လည်ဒီတန်းပြိုဆက်တင်နိုင်ပါပြီ။လေးနှစ်အကြာမှာအင်ဂျီရောမှာမိတ်ဆွေတယောက်ကိုပြန်ရလိုက်ပါပြီလို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာ ဗန်ဒါလီယန်ကပြောပါတယ်။အမေရိကန်နိုင်ငံအတွင်းစိတ်ဝမ်းကွဲနေတာတွေကိုဂျိုးဘိုင်ဒန်ကပြန်လည်ဆက်ဆက်ပြနိုင်ဖို့မျှော်လင့်ကြောင်းနဲ့ဒီကျန်းသက်စာကျေးဇူးပွဲကကမ္ဘာကြီးအတွက်မျှော်လင့်ချက်တင်စကားဖြစ်တယ်လို့လည်းသူကပြောပါတယ်။ဂျာမနီသမ္မတဖရန့်ဝေါ်တာစတီမီယာကလည်းဂျိုးဘိုင်ဒန်ကျန်းသက်စာကျေးဇူးရဲ့နေ့ဟာဒီမိုကရေစီအတွက်နေကောင်းနေပြန်လို့ပြောပါတယ်။ဂျိုးဘိုင်ဒန်ကျန်းသက်စာကျေးဇူးပြီးသမ္မတဖြစ်လာလို့စိတ်သက်သာရရမိကြောင်းနဲ့ဒီအမည်မျိုးဂျာမနီပြည်သူတော်တော်များများမှလည်းရှိလိမ့်မယ်လို့သူကပြောပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဗြိတိန်နိုင်ငံအနေနဲ့ကိုဗစ်ကရောဂါတိုက်ဖျက်ရေးဥရယာတိပြောင်းလဲမှုပြဿနာကာကွယ်ရေးလုံခြုံရေးနဲ့ဒီမိုကရေစီတိုးတက်မှုနဲ့ကာကွယ်ရေးကိစ္စတွေမှာရည်မှန်းချက်ချင်းတူတဲ့အမေရိကန်နိုင်ငံနဲ့အတူလက်တွဲလှောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအဖြစ်ကျန်းသစ္စာကျေးဇူးပြီးမကြာခင်ကလေးမှာပဲသမ္မတဂျိုးဘိုင်ဒန်ကကွန်ဂရက်စ်လွှတ်တော်ကသမ္မတရုံးခန်းမှာသမ္မတအမိန့်သုံးခုကိုလက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့46ရောက်မြောက်သမ္မတအဖြစ်ပထမဦးဆုံးအရေးယူဆောင်ရွက်ချက်လည်းဖြစ်ပါတယ်။ဗုဒ္ဓဦးဒီမှာပဲဂျိုးဘိုင်ဒန်ကကျန်းသစ္စာကျေးဇူးပွဲဆိုင်ရာကြေညာချက်နဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတွေနဲ့တစ်စင်းနဲ့ယာရုယာရာချက်တွေနဲ့ဆိုင်တဲ့အမိန့်တွေကိုလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့လနေ့အတွင်းသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့လှုပ်ဆောင်ချက်တွေကိုသူသမ္မတယာရုယာယူမဲ့ပထမဆုံးနေ့မှာပဲပြောင်းလဲပြင်မယ်လို့ဂျိုးဘိုင်ဒန်ကကြေပြထားတဲ့အတိုင်းအခုလိုလက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။အဲ့ဒီလိုပြောင်းလဲပြင်မယ်လို့ပြောနေတဲ့ကိစ္စတွေနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ရေးလူမှုကြီးကြပ်ရေးနဲ့ဥရုယာတိပြောင်းလဲမှုဆိုင်ရာကိစ္စတွေပါရှိတယ်လို့ဂျိုးဘိုင်ဒန်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ကဗိုလ်တုံးနေ့မှာပဲကြေညာချက်ထုတ်ပြန်ထားပါတယ်။နောက်လာမယ့်ဆယ်ရက်တွင်သမ္မတအာဏာနဲ့အမိန့်ဒါဇင်နဲ့ကြီးထုတ်ပြန်ဖို့ရှိတယ်လို့လည်းဂျိုးဘိုင်ဒန်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ကပြောထားပါတယ်ခင်ဗျ။သ တမရသစ်ဂျိုးဘိုင်ဒန်ကျန်းသက်စာမချေဆိုပြီးမိနစ်အပိုင်းလိုမှာပဲတမရဟောင်းဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်ပမ်ဘီချ်ကိုရောက်ရှိသွားပြီဖြစ်ပါတယ်။သူကားရန်တရှောင်းသူ့ကိုထောက်ခံသူတွေကအလံတွေစာတမ်းတွေဝေယမ်းပြီးသူ့ဆက်ကြိုဆိုခဲ့ကြပါတယ်။တချို့စာတမ်းတွေမှာသူ့ကို2024ခုနှစ်မှာနောက်ထပ်တမရရွေးကောက်ပွဲပြန်ဝင်ဖို့တိုက်တွန်းထားပါတယ်။တမရထရမ့်နဲ့သူ့ဇနီးမလန်နီယာထရမ့်တို့ကိုသူတို့ရဲ့လက်ထောက်အနေငယ်နဲ့ဒါဇင်လောက်ရှိတဲ့အိမ်ပြတော်တရင်ဖွဲ့ကဖလော်ရီဒါပြည်နယ်မှာရှိတဲ့မာအလာဂိုအပန်းဖြေဆိုင်ကိုလိုက်ပါပို့ဆောင်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့45ရောင်မြောက်တမရဖြစ်တဲ့တမရဟောင်းထရမ့်ကတနည်းနည်းနဲ့သူပြန်လာမယ်လို့ကြေပေးခဲ့တယ်လို့တနည်းပြန်ဆောင်ကြအောင်မယ်ဆိုတဲ့နှုတ်ဆက်စကားကိုလည်းဖလော်ရီဒါပြည်နယ်ကိုမထွက်ခွာခင်ပြောကြားသွားခဲ့ပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာကျွန်တော်ပရင်းနေ့မနေ့ခင် VO ရဲ့သတင်းတွေကိုစပီးတင်ဆက်နေပါတယ်ကမ္ဘာနိုင်ငံတချို့မှာကိုဗစ်ကူးစက်မှုပြင်းထန်နေဆဲဖြစ်ပြီးပေါ်တူဂီနိုင်ငံမှာတော့ဗိုလ်ဒူးနေတရက်ထဲမှာတင်ကူးစက်မှုအသစ် 14,600 ကျော်နဲ့ဆန်းကျင်တင်ခဲ့ပါတယ်။လွန်ခဲ့တဲ့၄ရက်ကကူးစက်လူနာတရက်ထဲမှာ 3,600 ကျော်အထိများခဲ့တာကိုထပ်ပြီးစာရင်းချိုးလိုက်တာပါ။ဒီအခြေအနေကိုကြည့်ချင်းအားဖြင့်ပေါ်တူဂီနိုင်ငံမှာကူးစက်မှုရောကြမဲ့လက္ခဏာမရှိဘဲလော့ကဒေါင်းတွေချလာတဲ့ကြားကပဲလာမဲ့သတင်းပတ်တွေကူးစက်မှုပုံမြင့်တက်လာနိုင်တယ်လို့အစိုးရနဲ့ကျန်းမာရေးကြွမ်းကျင်သူတွေကခံမှန်းပါတယ်။ဆေးရုံတွေမှာအထူးသဖြင့် ICU အဆောင်တွေမှာကိုဗစ်လူနာရီနဲ့အရန်ကိုပြည့်ကျက်နေပါတယ်။ခရစ်မတ်အားလိုက်ရဲ့ကာလနောက်ပိုင်းပေါ်တူဂီနိုင်ငံမှာအခုလိုကိုဗစ်ကူးစက်မှုတွေအရှိန်အဟုန်နဲ့မြင့်တက်လာတာပါ။လူဦးရေ 10,300 ဝန်းကျင်ရှိတဲ့ပေါ်တူဂီနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း 58,000 ကျော်နဲ့ကိုဗစ်ကြောင့်သေဆုံးသူ 1,000 နီးပါးရှိနေပြီဖြစ်ပါတယ်။ဒီတော့တွင်ကိုဗစ်ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုမှာတော့ဇန်နဝါရီ20မနက်ထိကိုဗစ်ကူးစက်မှုအသစ် 38,000 ကျော်ရှိတာကြောင့်အခုဆိုရင်အမေရိကန်နိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူ 41,000 ကျော်ရှိလာပြီးရောဂါပိုးကူးစက်သူစုစုပေါင်း 24.3% ကျော်ရှိပါတယ်။ဗိုလ်ဒူးနေတီစီရင်ရဒကဘာလုံးမှာတော့ကိုဗစ်ကူးစက်ခဲ့သူစုစုပေါင်း 96,000 ကျော်နဲ့သေဆုံးသူ 2,000 ကျော်ရှိနေပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာဗိုလ်ဒူးနေတီရတဲ့ကိုဗစ်ကူးစက်အသေးပြုလူနာသစ် 458 ယောက်တိုးလာပြီးသေဆုံးသူ12ဦးထပ်တိုးလာကြောင်းဂျမ်းမိုင်းနယ်အာကစားဝန်ကြီးဌာနကမနေ့ည7နာရီမှာသတင်းထုတ်ပြန်ပါတယ်။သေဆုံးသူ12ဦးထဲက9ဦးဟာရောဂါအခံရှိသူတွေဖြစ်ပါတယ်။ဓာတ်ကွဲနမူနာပေါင်း 2,500 နီးပါးကိုစစ်ဆေးခဲ့ရကအခုလိုနောက်ထပ်ရောဂါပိုးကူးစက်သူတွေ့ရှိလာရပြီးအခုချိန်ထိဆိုရင်ဓာတ်ကွဲနမူနာပေါင်း 22 သိန်းနီးပါးစစ်ဆေးခဲ့ပြီဖြစ်ပါတယ်။ဗိုလ်ဒူးနေ့ညအထိစီးရင်ရမြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူ 3,000 နီးပါးရှိလာပြီးကိုဗစ်ကူးစက်ခံရသူပေါင်း 33,000 ကျော်ရှိပါတယ်။ရောဂါပျောက်ဆုံးသူစုစုပေါင်း 13,900 ကျော်ရှိပါတယ်။ဇန်နဝါရီ17ရက်ကနေ20ရက်နေ့အတွင်းပြင်းပြပိုးတွင်းနှုန်း 2.63 ရာခိုင်နှုန်းဖြစ်ပြီးဇန်နဝါရီ19ရက်နေ့ကတော့ပိုးတွင်းနှုန်း 2.16 ရာခိုင်နှုန်းနဲ့အနည်းဆုံးရှိခဲ့တယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာဒေါခင်ငင်ကြီးကသူ့ရဲ့ကိုယ်ပိုင် Facebook စာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ။အီတလီယန်ထိုင်းကုမ္ပဏီ IDT နဲ့ချုပ်ဆိုထားတဲ့ဒဝေရီနဲ့စိတ်ကန်းစီမံကိန်းစာချုပ်တွေကိုရပ်ဆိုင်းလိုက်ပြီဖြစ်ကြောင်းမြန်မာအစိုးရကပြီးခဲ့တဲ့တနင်္လာနေ့မှာပြောပါတယ်ဇန်နဝါရီ18ရက်နေပြည်တော်မှာပြုလုပ်တဲ့လျှင်စစ်နဲ့စွမ်းအင်ဝန်ကြီးဌာနရဲ့တင်းစားရှင်းလင်းပွဲမှာဒဝေအထူးစီဝါရေးဆောင်စီမံခန့်ခွဲမှုကော်မတီကကြေညာသွားတာပါနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအားပေးတဲ့အနေနဲ့ဒဝေရီနဲ့စိတ်ကန်းစီမံကိန်းကိုအရင်စစ်အစိုးရလက်ထက်ကလေးကအကောင့်ထဲပေါ်လာခဲ့တာဖြစ်ပေမဲ့စီမံကိန်းရဲ့ကဏ္ဍဦးအဆင့်စီမံကိန်း၉ခုကိုအကောင့်ထဲပို့ဖို့အီတလီယန်ထိုင်းကုမ္ပဏီကအချိန်ချင်းပြက်ကွက်နေတဲ့အတွက်ယုံကြည်မှုပျောက်ဆုံးလာရပြီးအခုလိုရပ်ဆိုင်းလိုက်ရတာဖြစ်တယ်လို့ဒဝေအထူးစီဝါရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒေါက်တာထွန်းနိုင်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆိုင
်ရာကုမ္ပဏီနဲ့ပြက်ကွက်နေတဲ့အချိန်တောင်းရင်ဝိညာဉ်ချက်တဲ့ကျွန်တော်တို့လည်းမှာအဲ့ဒီမှာတောက်တာရှိပါတယ်။အဖြစ်ကလည်းပုံသက်ဆိုင်ရာကုမ္ပဏီထံစာကျုပ်ပါစီစီကံကိုဘာကံမှုစတဲ့အကြောင်းအချင်းချင်းအကြောင်းကြားနဲ့ထောက်ထားရရှိပါတယ်
။အီတလီယန်ထိုင်းကုမ္ပဏီကပြက်ကွက်မှုတွေထဲမှာစီမံကိန်းအကောင့်ထဲပို့ကြန့်ကြာနေတာစာကျုပ်ပါဗန္နာယီတာဝန်ကိုဖြည့်ဆည်းဖို့ပြက်ကွက်တာ ပဏာဤဆိုင်ရာအထောက်အထားပြန်လည်မတင်ပြနိုင်တာတွေကြောင့်စာချုပ်ကိုရပ်ဆိုင်းခဲ့ရတာလို့ကော်မတီကအကြောင်းပြချက်ပေးပါတယ်။ဒါနဲ့ပတ်သက်လို့အီတာလီယန်ထိုင်းကုမ္ပဏီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး။အကျယ်ဝန်းစတူယန်မီတာ200ဝန်းကျင်ရှိတဲ့ဒီစီမံကိန်းကိုဂျပန်နိုင်ငံကစိတ်ဝင်စားပြီးစီမံကိန်းလုပ်လို့ကြောင်းဂျပန်အစိုးရဘက်ကအဆိုပြုထားတာကိုမြန်မာအစိုးရနိုင်ငံသားဦးဝင်ဌာနကပြီးခဲ့တဲ့နိုဝင်ဘာလမှာအကြောင်းပြန်ကြားခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းမှာကိုလိုနီကြတဲ့ရိုဟင်ဂျာတွေနေရပြန်ဖို့ရည်တတိယအကြိမ်မြောက်ကြိုးပမ်းမှုကိုလာမယ့်ဇွန်လထဲမှာအကောင်အထည်ဖော်နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်တောင်ဝန်ရှိသူတွေကမျှော်လင့်နေပါတယ်။တောင်းနေကြတဲ့ရိုဟင်ဂျာတွေကိုမြန်မာပြည်ဘက်ပြန်ဖို့ကိုပြင်ဆင်နေတာပါ။ဒါမဲ့သူတို့ရဲ့အသက်လုံခြုံရေးအာမခံချက်အခြေခံနိုင်ငံသားအခွင့်အရေးအပြည့်အဝရရှိမှုဆုံးရှုံးနင်းနာခဲ့ရတာတွေအတွက်တရားမျှတစွာဆောင်ရွက်ပေးမှုမရှိဘဲနဲ့တော့သူတို့ရဲ့နေရာဖြစ်တဲ့ရခိုင်ပြည်နယ်ကိုမပြန်လို့သေးသောရိုဟင်ဂျာတွေကထုတ်ဖော်ပြောဆိုနေကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပါတယ်။ရိုဟင်ဂျာတွေကိုပြန်ဖို့ရေးဘင်္ဂလားဒေ့ရှ်မြန်မာဆွေးနွေးပွဲတွေအချိန်တော်ကြာရပ်ဆိုင်းနေခဲ့ရကတရုတ်အစိုးရရဲ့ဂျားဝင်စစ်ဆက်ပေးမှုနဲ့ဇန်နဝါရီ19ရက်နေ့ကအွန်လိုင်းကတဆင့်3နိုင်ငံဆွေးနွေးပွဲလုပ်ခဲ့ကြတာဖြစ်ပါတယ်။နေရာပြောင်းရေးအစီအစဉ်ကိုပြီးခဲ့တဲ့မတ်လတွေပြန်ဆဖို့ဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းခဲ့ပေမဲ့စီစဉ်ဆောင်ရွက်ရမယ့်အနေအထားတွေကြောင့်အချိန်ပိုလိုသေးကြောင်းမြန်မာဘက်ကအကြောင်းပြန်ကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝန်မဆုမွန်မန်းကအင်္ဂါနေ့ဆွေးနွေးပွဲမှာပြောသွားခဲ့ပါတယ်ခင်ဗျာ။ကျွန်တော်ဝင်နေမနေ့ကင် VOA ရဲ့သတင်းတွေကိုကိုရဲမင်းထုံးနဲ့အတူကျွန်တော်ညောင်ဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုချိန်အားစပြီးအမေရိကန်သမ္မတဂျိုးဘိုက်ဒန်ကျန်းသစ္စာကျင်းစုပွဲနဲ့ပတ်သက်တဲ့သတင်းတွေကိုတော်ဝါကြီးဆက်လက်နားဆင်ရမှာပါခင်ဗျာ
။မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါ။အမေရိကန်သမ္မတ46ရောက်မြောက်ဖြစ်လာမဲ့ဂျိုးဘိုက်ဒန်ရဲ့ကျန်းသစ္စာကျင်းစုပွဲအခမ်းအနားကနေပြီးတော့တိုက်ရိုက်သတင်းပေးပို့နေတာဖြစ်ပါတယ်။အခုဆိုရင်အမေရိကန်တီထောင်စုမှာ46ရောက်မြောက်သမ္မတအဖြစ်ပေါ့နော်ဂျိုးဘိုက်ဒန်ဟာဒီကနေ့ကျန်းသစ္စာကျိန်းဆိုပြီးဖြစ်ပါတယ
် I Joseph Robinette Biden Jr. do solemnly swear
I Joseph Robinette Biden Jr. do solemnly swear
that I will faithfully execute
that I will faithfully execute
the office of President of the United States
office of President of the United States
and will to the best of my ability
will to the best of my ability
congratulations Mr. President
သမရာဖြစ်လာတဲ့ကမလာဟဲရစ်ကလည်းကျန်းသစ္စာကျိန်းဆိုပါတယ
် I Kamala Daisy Harris do solemnly swear that I will support and defend the Constitution of the United States
that I will support and defend the Constitution of the United States
so help me God
ဒီနေ့သမရာကျန်းသစ္စာကျိန်းဆိုပွဲဟာအမေရိကန်သမိုင်းမှာအလွန်ထူးခြားတယ်လို့ပြောရမှာပါအသက်88နှစ်အရွယ်ဂျိုးဘိုက်ဒန်ဟာအမေရိကန်ရဲ့အခုသမ္မတဒီကနေ့ဆိုဖြစ်လာပြီ။နောက်တစ်ချက်ကဒီဒုတိယသမ္မတဖြစ်လာတဲ့ကမလာဟဲရစ်ဟာဆိုရလို့ရှိရင်လေပထမဦးဆုံးအမျိုးသမီးဒုသမ္မတလည်းဖြစ်တယ်။နောက်အာရှနယ်ဘွားအာဖရိကန်လူမဲအမျိုးသမီးလည်းဖြစ်ပါတယ်ရှင်။ဒါကြောင့်မလို့ဒီနေ့သမ္မတကျန်းသစ္စာကျင်းဆိုပွဲဟာဆိုလို့ရှိရင်တကယ်သမိုင်းမှာထူးခြားလှပါတယ်။အခမ်းအနားမှာနာမည်ကျော်ဆိုတော့လေဒီဂါဂါကနေအမေရိကန်နိုင်ငံတော်တချင်းကိုပြီးဆိုခဲ့တယ်လို့ဟောလိဝုဒ်နာမည်ကျော်အနုပညာရှင်ဂျင်နီဖာလိုပက်စ်ကလည်းဒီအမေရိကန်ပြည်ထောင်စုကိုဂုဏ်ပြုပြီးဆိုထားတဲ့ This land is your land ဆိုတဲ့နာမည်ကျော်သချင်းကိုလည်းပြီးဆိုခဲ့ပါတယ်။ဒါပြင်ဒီအခမ်းအနားမှာထူးခြားချက်တစ်ခုကအသက်အငယ်ဆုံးဖြစ်တဲ့ဒီအသက်21နှစ်အရွယ်လူမဲအမျိုးသမီးကဗျာဆရာမအမန်ဒါဂေါမန်ကနေပြီးတော့လေကဗျာဖတ်ကြားတဲ့အစီအစဉ်နဲ့ပါဝင်ခဲ့ပါတယ်။အခုဒီကျင်းပတဲ့ပွဲကိုတော့အမေရိကန်ပြည်သူတွေတန်းနဲ့ချီပြီးတော့တက်ရောက်ခွင့်မရပေမဲ့လေအမေရိကန်လွှတ်တော်ရဲ့ဒီအနောက်ဘက်ရင်းပြင်မှာဆိုလို့ရှိရင်ဒီအမေရိကန်ပြည်နယ်50ရဲ့အလံတွေပေါင်းစုံပေါ့နော်အလံမျိုးစုံကိုသူတို့အပြစ်စိုက်ထူထားပါတယ်။အဲနောက်တစ်ချက်ကလည်းဂျိုးဘိုက်ဒန်ရဲ့ကျန်းသစ္စာကျိန်းဆိုပွဲအခမ်းအနားကိုတော့တခါမှဒီမကြုံဘူးတဲ့ပေါ့နော်ဒီ virtual လို့ခေါ်တဲ့ရုပ်မြင်သံကြားဒီဗီဒီယိုတွေကနေပြီးတော့တိုက်ရိုက်ထုတ်ပြသခဲ့ပါတယ်။နောက်ဒီအစီအစဉ်ကနေပြီးတော့လည်းအားလုံးဒီပါဝင်ခွင့်ရအောင်လို့ပေါ့နော်သူတို့ဒီ Snapchat တို့ဘာလို့ねအသုံးပြုပြီးတော့ဒီသမရရဲ့ကျန်းသစ္စာကျိန်းဆိုပွဲမှာလူတို့တွေဒီ virtual အစဉ်တိုက်ရိုက်ပါဝင်ခွင့်ရအောင်သူတို့စီစဉ်ထားတာလည်းရှိပါတယ်။ သမ္မတဂျိုးဘိုင်ဒန်ရဲ့ဂျန်တက်စာကျိတ်ဆိုပွဲအခမ်းအနားကိုတော့သမ္မတဒေါ်နယ်ထရန့်ကတက်ရောက်ခြင်းမရှိတဲ့အတွက်နှစ်ပေါင်းအမေရိကန်သမိုင်းရဲ့နှစ်ပေါင်း150ကျော်အတွင်းမှာဒီသမ္မတတဦးအနေနဲ့ပေါ့နော်ဟိုတက်ရောက်ခြင်းမရှိတဲ့အခမ်းအနားလည်းဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဒီအမေရိကန်ပြည်ထောင်စုအနေနဲ့ဒီလုံခြုံရေးအရာအကြမ်းဖက်မှုတွေဖြစ်မယ်လို့ချင်းချောက်ခံထားရတဲ့ဂျားတွေကနောက်ပြီးဒီ COVID-19 အလူးလဲကိုခံနေရတဲ့ဂျားတွေကနေပြီးတော့တကယ်အင်အားကြီးနိုင်ငံတစ်ခုအနေနဲ့ကမ္ဘာကိုဦးဆောင်နေတဲ့နိုင်ငံတစ်ခုအနေနဲ့ဒီအမေရိကန်သမ္မတကျန်းသစ္စာကျိန်းဆိုပွဲကိုတော့အာအောင်မြင်မြင်ကျင်းပနိုင်ခဲ့ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါသမ္မတကျန်းသစ္စာကျိန်းဆိုပွဲကျင်းပတဲ့အမျိုးသားရင်ပြင်ကနေတိုက်ရိုက်သတင်းပေးပို့နေတာပါရှင်
။မင်္ဂလာပါရှင်။အခုဆိုရင်ကျမတို့ကသမ္မတကျန်းသစ္စာကျိန်းဆိုပွဲအခမ်းအနားမှာဒီဂျိုးဘိုင်ဒန်ကသမ္မတအနေနဲ့သူပထမဆုံးမိကိုပြောကြားသွားတဲ့အထက်ကနေပြီးတော့ထူးခြားချက်တွေကိုကျမတို့ကောက်နှုတ်တင်ပြမှာပါ။အဲ့တော့ကျမတို့အခု Skype ကနေတချင်းကျမတို့ဒီမြန်မာပိုင်းဌာနမှဦးတန်းလွတ်တူကိုလည်းဆက်သွင်းထားပါရရှင်။ဥက္ကဋ္ဌတို့ရေးကြ
ပါလားရှင်။ဟုတ်ကဲ့ကြားရတယ်ကျွန်တော်ကတိကျကြားရတယ်နော်
။ဟုတ်ကဲ့မင်္ဂလာပါရှင်။ဆိုရင်ဒီသမိုင်းဝင်ပေါ့နော်။ဒီ66မြောက်သမရတီရဲ့တက်စ်စာချိန်ဆိုပွဲမှာဂျိုးဘိုင်ဒန်ပြောထားတဲ့အဲဒီမိကုံးနေတာပေါ့နော်။ထူးခြားချက်တွေကိုဥက္ကဋ္ဌတို့ကျွန်တော်တို့ခြေကတောက်တော့ရှင်းပြပေးကြပါမယ်
။ဟုတ်ကဲ့ခင်ဗျာ။ထူးခြားချက်ကတော့အစောပိုင်းတော့မန်အင်ဂျင်တို့လည်းဒီ National Mall မှာရောက်နေတဲ့လူတွေပြောပြီးသားပါကျွန်တော်လည်းကြားပါရတယ်။ Main point ကတော့ဘာလဲဆိုတော့ထူးခြားချက်အနေနဲ့ပြောရမယ်လို့ဆိုလို့ရှိရင်ဒီဟိုဒီမိန်ကောင်းပြောတဲ့အချိန်မှာပေးသန့်အနေနဲ့သိမရှိပဲနဲ့အားလုံးကိုစားပြုတဲ့အနေနဲ့ဒီအလံနေကြည့်ပြီးပြောရတဲ့ဆိုတဲ့ပုံစံပေါ့နော်ပြီးတော့အပြေးသန့်အနေနဲ့လည်းကျွန်တော်တို့အပါဝင်သတင်းတော်တချို့ကလွဲလို့ပေါ့နော်ကျွန်တော်တို့အပါဝင်အင်အားပဲကြီးကြပြီးတော့ဒီမိန်ကောင်းလေးတွေကိုဟိုကြားမြနားထောင်ရတာပေါ့အလားတူပဲမိန်ကောင်းကိုလည်းအဲဒီချိုတင်ထုတ်ဝေခြင်းမပြုဘူးလေအဲ့တော့ဟိုကျွန်တော်တော့အဲ့တော့အကြမ်းင်းအဖြစ်ဆိုလို့ရှိရင်တော့ဟိုထူးခြားချက်အနေနဲ့ပဲပြောရမယ်ဆိုလို့ရှိရင်ဒီမိန်ကောင်းဆက်စားခြင်းမှာပဲသူပြောသွားတဲ့အကြောင်းကတော့လေဘာလဲဆိုတော့အခုဒီအခမ်းအနားဒီနေ့အခမ်းအနားပေါ့နော်သူညှိညွန်းတဲ့ဒီနေ့အခမ်းအနားဟာဒါ candidate တယောက်ဒီရွေးကောက်ပွဲမှာနိုင်တဲ့ candidate တယောက်ကိုကူစားပေးတဲ့ဒီ candidate တယောက်အတွက်အနိုင်ရတဲ့သူတယောက်အတွက်နေမဟုတ်ဘူးပေါ့နော်ဒါကဒီမိုကရေစီကိုခေါ်ဆောင်တဲ့နေပြီးတော့တိုင်းပြည်အတွက်မျှော်လင့်ချက်တွေကိုစောင့်ကြည့်မဲ့နေပြီးတော့စိန်ခေါ်မှုတွေကိုစပြီးရင်ဆိုင်ရမဲ့နေဆိုတဲ့ပုံစံမျိုးနဲ့သူကဟိုပုံဖော်ထားတယ်ဒါအထူးသဖြင့်ပေါ့နော်ဒါဒီနေ့ကဒီဒီမိုကရေစီနဲ့ဒီမိုကရေစီရဲ့အားလုံးကိုကြော်လွှားနိုင်မယ်နေဆိုပြီးတော့ပြောသွားတာကိုကျွန်တော်တွေ့ရတယ်နောက်ထပ်ထူးခြားချက်ကလေးတစ်ခုကျွန်တော်ထပ်ပြောပြအောင်မယ်အဲ့ဒါကဘာလဲဆိုတော့ခရိုင်းဆိုလို့ရှိရင်ဒါမိုင်းအင်ဂျင်တို့လည်းပြောပြီးသားပါဒီဟိုတမနာယာရုကနေထွက်မဲ့ဟိုလက်ရှိတမနာပေါ့နော်ကတက်ပြီးတော့ဟိုပြီးရဲ့တမနာဟောင်းကိုတက်တဲ့တမနာတက်ကလည်းနမဲခေါ်ပြီးချီးကျူးတယ်ဂုဏ်ပြုတယ်ကျေးဇူးတင်ကြောင်းပြောတယ်ပေါ့နော်ဒီနေ့မှာတော့ဟိုဒီဌာနမတိုင်ခင်လည်းကလည်းတမနာထရမ်ပါဒါဖလော်ရီယာကိုထွက်သွားပြီသူစားဒုတိယတမနာမိုက်ပန့်စ်နဲ့တက်တယ်အဲ့တော့ဟိုအခုတမနာတဲ့ဂျိုးဘိုင်ဒန်ကလည်းဒီမိန်ကောမှာသူယေရှုတင်ကြောင်းနေပြောတယ်ဆိုတဲ့နေရာမှာဒီတက်လာတဲ့တမနာတွေရေပေါ့နော်တမနာအဟောင်းတွေအတက်ကြတော့အခုချင်းနေမကောင်းတဲ့ချင်းမီကတာလွယ်လို့ပေါ့သူတပြင်းဘေကလင်တန်တို့ဂျော့ဂျ်ဒဗလျူဘုတ်တို့နောက်ပြီးတော့တမနာအိုဘားမားတို့တက်ကြတော့တော့အဲ့တမနာအဟောင်းတွေဘက်ကိုသွားတက်ကြည့်ပြီးတော့သူကဘာပြောလဲဆိုတော့ဒါဟိုပါတီနှစ်ရစလုံးကသမရဟောင်းနဲ့ဒီကိုသူယေຊုတင်ပါတယ်ပေါ့အဲ့တော့သူရဲ့ဒီမိန်ကောမှာယေຊုတင်ကြောင်းပြောတဲ့အခါမှာသမရထရမ့်ရဲ့နာမည်လုံးဝပြောမသွားတဲ့ထူးခြားချက်လေးတစ်ခုလည်းရှိရခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့ဒီလို COVID-19 ဒီကပေးရောဂါကြီးပါလေကာလကြီးမှာအခုလိုသမရတင်းရဲ့ကျန်းသစ္စာကျိတ်ဆိုပွဲကျင်းပရတဲ့အတွက်လေဒီ COVID-19 နဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအမေရိကန်မှာပြန်ပြီးတော့သူပြည်ထောင်ရေးလုပ်ငန်းရှင်တွေကိုလုပ်မဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘာတွေကြားထူးထူးခြားခြားပြောသွားပါသေးလဲ
ထူးထူးခြားခြားပြောရဲဆိုတဲ့နေရာမှာအရေးကြီးတဲ့အချက်ပေါ့နော်အရေးကြီးတဲ့အချက်ကတခုကဘာထက်လာလဲဆိုတော့သူကဟိုဒီအချိန်တွေမှာပြီးခဲ့တဲ့အပတ်တုန်းကဆိုလို့ရှိရင်လေဒီလွတ်တော်ကြီးကိုအကြမ်းဖက်မှုတွေဖြစ်ခဲ့တာမလားအဲ့တော့သူကဒါကိုဒီအချိန်နေရာအရေးကြီးတဲ့အချိန်ပေါ့အဲ့မှာပြည်တွင်းအကြမ်းဖက်မှုတွေကိုဟိုနှိမ်နှင်းရမယ်တော့အနိုင်ယူရမယ်အချိန်တန်ရောက်လာပြီပြီးတော့အထူးခြားခြားသူပြောတဲ့အထက်မှာလူပြူကြီးဆွေးဝါဒကိုအပီးပြနှိမ်နှင်းရမယ်အချိန်ဖြစ်တယ်ဆိုပြီးတော့သူအစောပိုင်းမှာကိုသူကပြောသွားတယ်ဒါသမဏတယောက်ကဒါလူပြူနဲ့ကြီးဆွေးဝါဒဆိုတာကိုနမဲဖော်ပြီးပြောတာကကျွန်တော်အနေနဲ့တော့တခါမှမကြောက်ဘူးအဲဒါထူးခြားချက်တရားလို့တော့ပြောလို့ရတာပေါ့နော်အဲ့တော့ဒီအချိန်နေမှာသူကတော့အဓိကကတော့သူ့ရဲ့ message ကအမေရိကန်ပြည်သူပြည်သားအတိုင်းညီညွတ်ရမယ်နော်ညီညွတ်ဖို့ကအရေးကြီးတယ်အဲ့တော့ညီညွတ်ဖို့အတွက်အမေရိကန်နိုင်ငံသားအတိုင်းပူးပေါင်းကြပါကမ္ဘာနိုင်ငံအတွက်
နိုင်ငံဒီအားလုံးအတွက်အမေရိကန်ကစံပြဖြစ်ရမယ်ဆိုတဲ့ပုံစံကိုလည်းသူပြောသွားတယ်တကယ်လို့ဒါအခုလိုညီညီညွတ်ညွတ်နဲ့အခုလိုခက်ခဲတွေကြုံတွေ့နေရတဲ့စိန်ခေါ်မှုတွေပြည်နေရတဲ့အချိန်မှာဆိုလို့ရှိရင်သူစိုးရပြောသလိုပေါ့ဒါကဒီပြည်တွင်းချမ်းဖက်မှုတွေကိုလည်းနိုင်နေနိုင်မဲ့လူလူကြီးကြီးဝါရောလည်းခြုံငင်းအောင်လုပ်နိုင်မဲ့ပြီးတော့အလုံးလက်မဲ့ဘေးတို့စီးပွားရေးပြဿနာတို့နောက်အခုဖြစ်နေတဲ့ကိုဗစ်ရောဂါကပ်ဘေးကြီးကိုလည်းကျော်လွှားနိုင်မဲ့အမေရိကန်ပြည်အောင်စုကြီးပြန်ပြီးတော့ဟိုကြီးမြတ်လာမယ်ပေါ့နော်အဲ့ညမှာသူပြန်ပြီးတော့သမရဟိုထရမ့်လက်ထက်ကတုံးတဲ့ American First ဆိုတဲ့ဟိုစကလုံးအောင်သူတုံးသွားတာကျွန်တော်ကြားလိုက်သလိုပါပဲအဲ့ဒါတော့ကျွန်တော်ကြားပါတယ်ခင်ဗျာသူကဒီအချိန်မှာသူအလေးနဲ့ထားပြောတာတွေကဒီတယောက်နဲ့တယောက်ကဒီဂုံတိတ်ခါရတံပိုးထားပြောလေးစားမှုတွေပြရမယ်အချိန်ဖြစ်တယ်ဆိုတဲ့အကြောင်းကိုလည်းပြောသလိုတယောက်နဲ့တယောက်ကိုဗာဒါဒီနားထောင်နိုင်ရမယ်ခွင့်လွှတ်နိုင်ရမယ်ပြီးတော့ဟိုသူပြောသွားတဲ့အထဲမှာတော်တော်လေးကိုဟိုထူးခြားတဲ့အချက်လို့ကျွန်တော်ပြောလို့ရတာပေါ့နော်အဲ့ဒါကဘာလဲဆိုတော့ဥပမာအဖြစ်တယောက်နဲ့တယောက်နားထောင်နိုင်ရမယ်ခွင့်လွှတ်နိုင်ရမယ်ဆိုတဲ့အပြင်ကိုသူကတယောက်နဲ့တယောက်ကွဲလဲမှုတွေဖြစ်လို့ရတယ်နော်ကွဲလွဲမှုတွေဖြစ်တယ်ဆိုရင်နေရာပြင်မဲ့လေငင်းချမ်းစွာကွဲလွဲမှုတွေဖြစ်နိုင်မှုအဓိကထားရမယ်ကွဲလွဲပြင်မဲ့လေငင်းချမ်းရမယ်ဆိုရင်သဘောကိုသူကပြောသွားတာအဲတော့ဒီလိုလေးစားမှုတွေအပြန်အလှန်ပြပြီးတော့တောင်းနေတစ်ဖက်နဲ့တစ်ဖက်မှာဒီပြောင်းလဲလို့မရနိုင်တဲ့အရာဆိုတာဘာမှမရှိဘူးပြောင်းလဲလို့မရနိုင်တဲ့အရာတွေရှိလို့ရှိရင်ကျွန်တော်ပြောစမ်းပါဆိုပြီးတော့သူကမေးခွန်းထုတ်လိုက်သေးတယ်ခင်ဗျာဆိုတော့ဒါကအဓိကပေါ့နော်အဲ့တော့သူ့ရဲ့အဓိက message ကတော့ဒါညီညွတ်ရေး message ပေါ့နော်အားလုံးညီညွတ်ရမယ်တယောက်နဲ့တယောက်လေးစားမှုပြရမယ်ပြီးတော့သဘောထားကွဲလွဲတယ်ဆိုရင်တော့မှပဲညီညီညံ့ကွဲလွဲနိုင်ရမယ်ဆိုပြီးတော့သူကပြောတယ်အလားတူပဲသူဒီ covid ဒီ19မှာဒီ covid 19ကြောင့်ပေါ့နော်သေတာဆိုလို့ရှိရင်လည်းအခုဆိုရင်အမေရိကန်မှာလူပေါင်း4သိန်းလောက်သေပြီအဲ့တော့သူ့ရဲ့မိန့်ခွန်းကြားကာလထဲမှာကသူကမိန့်ခွန်းပြောနေတဲ့ကိုဒီသေဆုံးသူတွေအတွက်ဆိုပြီးတော့ဒီခဏငြိမ်သက်ပြောစုတောင်းမှုလေးတွေပြုသွားတယ်နောက်ဆုံးအဓိကအားဖြင့်ကတော့သူရဲ့ဂရုပြုသွားတာကတော့သူဟာနော်သူ့ကိုထောက်ခံသူတွေတင်မကသူ့ကိုစန့်ကျင်မဲ့ပေးခဲ့တဲ့သူတွေအတွက်နှစ်ဖက်စလုံးအတွက်အားလုံးအတွက်အမေရိကန်နိုင်ငံသားတွေအားလုံးအတွက်သမနာဖြစ်စီရမယ်ဆိုရဲဒါဂရုပြုချက်ဖြစ်သူ့ကိုသူပေးသွားတယ်အမေရိကန်ပြည်အောင်စုကြီးကိုသူကာဝယ်မယ်ဒီမိုကရေစီကိုကာဝယ်မယ်အမေရိကန်နိုင်ငံသားတွေရဲ့အခွင့်အရေးကိုကာဝယ်မယ်ဆိုရဲဟိုဒီမိန်ကွန်းကိုအဓိကအဖြစ်ပေးသွားတာပါဒီမိန်ကွန်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VOA ကလည်းဟိုမိန်ကွန်းဟိုအပြည့်အစုံကိုပေါ့နော်ဘာသာပြန်ပြီးတော့ကျွန်တော်တို့ဟိုတင်ဆက်ပေးဖို့လုပ်နေပါတယ်အဲကျွန်တော်တို့ website တွေ Facebook တွေမှာကြီးရှုကြပါဒီအချိန်မှာဒီလိုအေးချမ်းချမ်းနဲ့ပေါ့နော်အမတန်ကိုချမ်းစီးနေတဲ့ကာလမှာကွင်းမြင့်ကြီးတွေမှာထွက်ပြီးတော့အဲကိုယ်တိုင်ကိုကြသတင်းယူပေးနေတဲ့ Man Engine တို့ကိုလူငင်းချမ်းတို့ကိုလည်းကျွန်တော်ကျေးဇူးတင်ပါတယ
် VOA ပြပါပါဌာနကိုအကန့်နဲ့ထွက်ပါရှင်ကျွန်တော်တို့အခုဒီသမရာချင်းတက်တစ်စာချိတ်ဆိုွဲအခမ်းအနားဖြစ်တဲ့အမျိုးသားယဉ်ကျေးကနေပြီးတော့တိုင်းရိုက်ဆက်ဆွယ်မင်းမြန်ခဲ့တာပ
ါကျွန်တော်ဝင်းမြန်မာအမေရိကန်သမရာဂျိုးဘိုင်ဒန်ဆိုရသည့်လက်ထက်မြန်မာနိုင်ငံရဲ့လက်တလော့ရခိုင်ပြည်နယ်နဲ့ရင်းချာရေးဖြင့်ရေရှည်စီးပွားခွင့်မျိုးတိုးတက်ရေးနဲ့ငင်းချမ်းရေးအတွက်ပါအမေရိကန်ဘက်ကပူးပေါင်းဆောင်ရွက်မှုလမ်းမှန်ပေါ်ပြန်ရောက်လာမယ်လို့အမေရိကန်အစ်မင်းတန်ရာရှိဟောင်းလေးကဆွတ်လိုက်ပါတယ်မြန်မာနိုင်ငံမှာအမေရိကန်တန်မန်စင်မထားမီအစ်မင်းဆုံးတန်မှုအဖြစ်ဆောင်ရွက်ခဲ့သူပရစ်စလာကလပ်နဲ့တန်မန်ကြီးဟောင်းဂျရိတ်မချေတို့ကိုမေးထားပါတယ်အမေရိကန်တန်မှုကြီးပရစ်စလာကလပ်ကအရင်အာရှပစိဖိတ်ဒေတာရင်းကဂျပန်တောင်ကိုရီးယားနဲ့အာဆီယံပါဝင်မဟာမိတ်တွေနဲ့အရင်အစိုးရကြောင့်အားနေခဲ့တဲ့ဆက်ဆံရေးပုံမှန်ပြန်တည်ဆောက်ဖို့ရှိပေမဲ့တရုတ်သမ္မတရဲ့တင်းမာမှုကြောင့်အဓိကဖြစ်တဲ့ဆက်ဆံရေးကတော့ဆက်ပြဿနာဖြစ်နေတာမို့မြန်မာအပေါ်လဲဆွေဝိုက်ရိုက်ခတ်မှုရှိနိုင်တယ်လို့အခုလိုစရှင်းပြပါတယ
် Because Myanmar is one of China's most important neighbors you share
ဒါလို့လဲဆိုတော့မြန်မာကတရုတ်ရဲ့အရေးအပါဆုံးအင်းကြီးချင်းတွေကတနိုင်ငံဖြစ်နေလို့ပါအနောက်နိုင်ငံတွေဘက်ကကြည့်လို့ရှိရင်မြန်မာကတရုတ်နဲ့နယ်စပ်ချင်းနဲ့အများဆုံးကပ်နေတဲ့နိုင်ငံတွေကတစ်ခုဖြစ်တယ်လို့စီးပွားရေးအရဆိုရင်လည်းအရေးပါတဲ့ချိတ်ဆက်မှုတွေလက်တလောအများကြီးရှိလာနေပါတယ
်ဒါအပြင်ပရစ်စလာကလပ်ကပဲအခုအစိုးရစစ်မှာအာရှအပြင်မြန်မာအရေးကိုပါမဟာပြူဟာရကျွမ်းကျင်တဲ့အရင်လက်ထောက်နိုင်ငံသားရေးဝန်ကြီးဟောင်းကတ်ကမ်ဘယ်လည်းအခု NSC အမျိုးသားလူကြိုးရေးကောင်စီအဖွဲ့မှပါလာတာမို့မြန်မာနိုင်ငံကရွန်ဂျာရေးအတွက်အဖြေရရေးပါကူညီနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်ဘက်ကလည်းဘင်္ဂလားဒေ့ရှ်ပါဝင်မြန်မာအစိုးရနဲ့ပါသုံးဖွဲ့ဆိုင်ဆွေးနွေးပြီးဒီရွန်ဂျာဒုက္ခသည်တွေအိမ်ပြန်လာနိုင်ရေးလှုပ်ဆောင်ပေးနေတာမို့ထိတ်တန့်အခက်အခဲဖြစ်နိုင်ပါလားလို့မေးရမှာတမ်ဘတ်ဂျီဟောင်းဒရိုက်မချေကဒါကစူပါပါဝါကြိုင်မဲ့အရေးမဟုတ်ပဲမြန်မာအရေးသာဖြစ်တယ်လို့ဆိုပါတယ
် So to the degree that what China is doing is helpful ဒီတော့ရိုဟင်ဂျာရေးမှတရုတ်လုံနေတာတွေကဇော်ရီယာထောက်ကူပြုတယ်ဆိုရင်ပူပေါင်းဆောင်ရွက်ဖို့ကြိုးစားမှာပါ။ဒါပေမဲ့အခုလိုလုပ်ငန်းစဉ်မျိုးကနေအမေရိကန်ကိုဇော်ရီယာကန်ထုတ်ထားမယ်။မြန်မာရေးရောရခိုင်ရေးမှာပါ။တနိုင်ငံနဲ့ချုပ်ကင်ဖို့လုပ်မယ်ဆိုရင်တော့စိုးရိမ်မှုဖြစ်စီမှာပါ
။ဒါဖြင့်အခုလိုဆိုရတဲ့မှာမြန်မာရေးနဲ့ဒီလူခွင့်ကိစ္စတွေကိုနီးနီးခက်ခက်ဆောင်ရွက်ခဲ့သူတူဖြစ်တဲ့အရင်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတဆမန်သာပါဝါလဲ USCID ခေါ်အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီဖွဲ့ကိုဦးဆောင်မှာမို့မြမရေရှည်ဖွံ့ဖြိုးရေးကိစ္စပါပိုကူဖို့ဖြစ်နိုင်တယ်လို့ပရစ်စလာကလပ်ကဆိုပါတယ်ပရစ်စလာကလပ်ကဆက်ပြီးဘင်္ဂလားဒေ့ရှ်မှာအခုတောင်တင်ဒုက္ခရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကြံလာနေရေးလာလာကောင်းတစ်ခုကတော့လက်ရှိရခိုင်ပြည်နယ်ရဲ့ပြောင်းလဲမှုပါလို့အခုလိုရှင်းပြပါတယ
် Now Rakhine State has been in a state of war
အခုရခိုင်ပြည်နယ်ကစစ်ပွဲတန်ခံနေရတဲ့ပြည်နယ်ပါပြီးခဲ့တဲ့နှစ်တွေအတွင်းမှာတကယ်ကိုဆိုးဆိုးဝါးဝါးဖြစ်ခဲ့တာပါဒါကြောင့်မို့လို့ပြည်ပရောက်နေတဲ့သူတွေကိုပြန်လည်ခံမှုကိစ္စမှာရပ်တန့်နေပါတယ်အခုမကြာခင်လပိုင်းတွေအတွင်းမှာပဲဒီထိရောက်တဲ့အပြစ်ရမှုတွေဖြစ်လာတာကတော့တကယ်ကိုဝမ်းသာစရာပါဒါကိုရေရှည်ခံပြီးတော့ငြိမ်းချမ်းရေးရအောင်ဖွံ့ဖြိုးတိုးတက်အောင်အထူးဆက်လုပ်ရပါမယ်အဲ့ဒီလိုဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းမှာအမေရိကန်အနေနဲ့အတူတွဲကူညီပေးနိုင်ပါတယ
်ဒါပေမဲ့သံမကြီးဟောင်းနဲ့လက်ရှိမှာ National Democratic Institute NDI ခေါ်ဒီမိုကရေစီထွန်းကားရေး NGO ဖွဲ့ကြီးရဲ့ဥက္ကဋ္ဌဖြစ်နေတဲ့ Derek Mitchell ကတော့ကိုဗစ်အများဆုံးခံခဲ့ရတဲ့အမေရိကန်မှာလည်းသူ့ပြဿနာနဲ့သူ့မှုအများကြီးတော့မမျှော်လင့်ထားသေးခြင်းဘူးလို့ရှင်းပြပါတယ
်။ Yeah, I mean there will be some degree of that. I think you have to understand that it's
ဇူရီယာကူညီတာမျိုးဖြစ်လာမှာပါ။ဒါပေမဲ့အမေရိကန်မှာအရင်၄-၅နှစ်တုန်းကလို့တခြားတိုင်းပြည်စည်းဝါးဖွံ့ဖြိုးမှုကိုဦးစားပေးနိုင်တဲ့အာသာချက်မျိုးမရှိတော့ဘူးဆိုတာနားလည်ထားတယ်မှာလေနိုင်ငံနဲ့ဦးစားပေးစရာတွေများလာနေတော့ဒီကဘာလုံးနဲ့မြန်မာပြည်သူတွေနားလည်စေချင်ပါတယ်ဒါပေမဲ့မြန်မာနိုင်ငံဘက်ကနေရင်းနှီးနှံမှုအခြေအနေကောင်းတွေဖန်တီးပေးရင်တော့အမေရိကန်တန်မတ်တင်နဲ့ဘိုင်ဒန်အစိုးရတက်ကလည်းကြိုးစားမှသိကြပါတယ်နိုင်ငံစည်းဝါးပူပေါင်းဆောင်ရွက်မှုလမ်းမှန်ပေါ်ပြန်ရောက်လာပြီးလက်ဆောင်ပူပေါင်းမှုဖြစ်လာဖို့မျှော်လင့်ထားပါတယ
်ဆရိုက်မချေကပဲသမ္မတဘိုင်ဒန်အစိုးရစစ်မှာမြန်မာနဲ့နှိစ္စသူတွေပါလာတာမျိုးကြံစုတ်တတ်မှုတွေစလုပ်နေကြပေမဲ့အရင်တည်းတော့တစ်ခုလုံးအချိန်နဲ့မတူတော့ဘူးလို့ဆိုပါတယ်
။ It's just going to be difficult to know if I doubt it will have the same attention.
အရင်ဥပမာအစိုးရလက်ထက်တုန်းကတော့အထူးအလေးထားတဲ့ဒီမိုကရေစီအပြောင်းအလဲကိစ္စတွေရှိနေကြတာလေ။အခုတော့တခြားကိစ္စတွေများမြောင်လာနေတဲ့အတွက်သူတို့အချိန်ပေးရအောင်ပါပါ
။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုလက်ခံမထားပါဘူးခင်ဗျာ။ကျွန်တော်ဝင်းမင်ပါ။
ဒီကလာမလေးရှားနိုင်ငံမှာပြည်မိနေသူတွေနဲ့ထိမ့်သိမ့်ခံရတဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံသားတရားကြောဒီကနေ့ပဲနေရပြန်ခွင့်ရခဲ့တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ့်ရေးစခန်းတွေမှာလွတ်ရပ်စစ်နေတဲ့မြန်မာတွေကိုစံယုံအစီအစဉ်နဲ့နေရပြန်ပို့နေရမှာနောက်ထပ်တရားကြောပြန်ခွင့်ရခဲ့ကြတာပါ။ဒီကနေ့နေရပြန်ခွင့်ရသူတွေကိုတော့ကိုဗစ်ရောဂါပိုးကင်းရှင်းကြောင်းစစ်ဆေးပြီးမှခွင့်ပြုခဲ့တာလို့လဲမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်ရဲ့အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါဗျ
။ခေတ်ဒီစကားလေးကနေကိုပြန်ဝင်ရတဲ့သူ16ယောက်ပါတယ်။အဲ16ယောက်ကတော့မိန်းကလေး12ယောက်ပေါ့။ယောက်ျားလေး9ယောက်။ဒီချင်းဒီစကားလူပြားဒီကျမ်းမာရေးမလေးရှားနိုင်ငံရဲ့ကိုဗစ်အနေထားနဲ့ကျမ်းမာရေးအနေထားတွေရှိနေတယ်။ရှိနေတဲ့အခါကျတော့တကယ်ကျမ်းမာပြီးကောင်းတဲ့လူတွေလည်းတို့ပြန်လို့ရပါတယ်ခင်ဗျာ။ကျမ်းမာရေးရှိစေမှုအောင်မြင်တဲ့လူတော့လေအဲ့လိုလူတွေကျော်ပြန်ပို့တာပေါ့။တချို့ချင်းဒီစကားလေးဆိုရင်ကျမ်းမာရေးမကောင်းလို့ဟိုစားပြန်ငံပြီးမှလူစည်းရင်းတွေလျှော့ကြတယ်ဒါမျိုးတွေရှိ။အဲ့ချင်းဒီစကားလေးအတိအကျတော့ကျွန်တော်တို့အရင်ထဲကဒါမျိုးတွေဂျူဂျာဂျူဂျာရှိကြပါပြီ။ဒီကျမ်းမာရေးမကောင်းတဲ့လူတွေကဘာတနေလို့ဖြစ်နေတဲ့အတိုင်းလားဆိုတော့အချိန်လေးစံဒီမှာသူကိုဗစ်နဲ့ပတ်သက်ပြီးဒီကျမ်းမာရေးကတကယ်ကိုဆစ်ဆစ်တယ်ဆစ်ဆစ်ပြီးဥပါဘောပြန်ရမယ့်လူတွေဆိုရှင်ဒီကျမ်းမာရေးတကယ်ကောင်းမှု 100% ကောင်းမှုမှာပါတယ်အဲဒီပြည်ပနိုင်ငံလို့ပြန်ဝင်ကြည့်တယ်ပေါ့မိမိလာတဲ့သက်ဆိုင်ရာနိုင်ငံတွေကိုမကောင်းလို့ရှိရင်လုံးဝပြန်ဝင်မပေးဘဲဆိုတည်တဲ့ရှေ့ကူလေဒီ quality စင်နာပုံစံမျိုးတွေထားပြီးအချိန်လေးစကားနဲ့မှတည်တံ့ထားတာပါ
ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အရေးပေါ်အခြေအနေပြင်ညာထားရတဲ့မလေးရှားနိုင်ငံမှာလူ့မှုကြီးကြပ်ရေးထိမ့်သိမ်းရေးစခန်းတချို့မှာပါယောဂါကူးစက်မှုတွေစစ်ဆေးတွေ့ရှိထားပါတယ်။ယောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အတော်အလာတွေနဲ့လူစုလူဝေးမဖြစ်အောင်ကတ်တက်ထားတဲ့မှာထိမ့်သိမ်းရေးစခန်းတွေမှာလည်းလူတွေရှော့ချနေတယ်လို့လည်းလူမှုကွန်ရက်အသင်းကဦးဆောင်ဝင်းကပြောပြပါဗျ။
ဒီမလေးရှားအင်မီဂရေးရှင်းဌာနကလူပြတော့ကောင်းကောင်းမွန်မွန်ပေါ့လေ you know la mabidi yo yo ni ka sta la ma jao jao you know so you just take the car body jamu ni shi wu wa do sin bi awon do cha bi cha ni so jao ti
covid kan yoga jao te sao lu 600 jao ku set tu 36000 5000 jao shi ni de malaysia nai ngan ma di a pai twin ni sin lu yi thong kan nan lao kai yoga po ku set ni dei ma myama nai ngan da ri ko ni ye pyan po ni da phit par de jama ma e ma voe twet tadin pi po ni da phit par de shin
American Tanga, Chata Brainy Menekin season ago, Sella Tolan Pini Varakna, Kusabido Gabat, the Emilia Rema, Jita Popiani Jare, Nemaning and John the Rin Salmarigu, Muyabo and Jacono Timpiapi Dabame, Can China make Myanmar a major wine nation? Teoga Myanmago, 2 year Atika Union, Tendunan and Pisin and Malasure Gonsene, Wine Price Rin Olaima Popiatare, Salmash and Felicity Breaststock Yidare Salmago, Jono Omiatuga Timpiapi Jamare. Bigger in the day, Jinan Pilan set the Murigan is sent. The young name Yamaha, Bomo Nikat and Mipatri Pilarello, Sachi Bido, Salmago Yita Tabare. Nananga Swain, the Ubusan Yima, Yawatin and Omiamuri Yataramu. The young name and now Hedi Male, Yamananga Sabido, Yinim Yonamu, Season Elo Subare. The Tosa Bogun and Pilan are sent. Yinan Zain Danjain, said that the Marshit than the Pubin and Heavy. The Nego, Chaldama Toya, known to Bido. The Mua Ping, after the man, $1 billion, would tell you to Amelu Salmama Popia Tabare. Tabian, the Unangaha, the Bawatan with Tanjin Tambong, Tonga the Mali Dango, Yamanang and Ate, you gave me. Taha, Nasa Shigane Sayin, Nasa Lia and Utunian, that you get a Lusuvare. The Tauli and the Sekilumida Shiliara Yin and Pai Lango, Natal Sakuni Adrian, the South Pizzi Gabi, the Bawatan with Pai Langaro, Natal Satomuni Adrian, the South Pizzi Gere, Luida Ravare. တရုတ်နိုင်ငံဟာသူ့ရဲ့ The Italian Simangiha, Lashi Yin and the Borden with Pailan and Lanyon Takuria to the Lule Subare. Lolosa any other Modi Aregani, Diosua by Petro China, Yunan Vinerega, Yinan Tansen Sayonizigo, Tenego Yinanzi, Nathan Chaldong, the Bolia Shiama, Namabirega Yinan Pailanga the same, Vianya, Tenez Yinan Sibon, Nathan Dodong, the Bolia Shielo, Yita Popia Tavare. Bigger and Nanga Drain, Nanga Yemiti Moody is the type people get be now. Yamaning and Hartilang and Ziga, Yinimun and Mune, Yonji, Muri, Yabu, and Ning and Nigui Doradu, so much in Ayitarabare. Piran and Naga, Petit Pacari, Yin and the bar, don't we pile any ball, Tayo Mushi Dira, Napida on Jasway and Sunday Mukadiku would select the Miani Aru, Piatani, Lusuvare. A Kukamara, Tilang and Ha, Pinet Yangat, and Dune, Sway and Pamanae, Kuzanga, and Nong Yashi Navy, Namami got a sent to a tank and beat her, Lusuvare. အရှိတောင်အာရှရဲ့အများဆုံးသောရေနံတဲ့တဘာဝတံငွေလောက်ွက်100လေးခုကိုပိုင်ဆိုင်ထားတဲ့မြန်မာနိုင်ငံဟာအရှိလေပိုင်းရေနံတွေကိုမိခိုနေတဲ့တရုတ်နိုင်ငံအတွက်အစားထိုးဖို့တိုင်းပြည်တစ်ခုဖြစ်လာနေတယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။ပိုက်လိုင်းတွေတိုးတက်ကောင်းမွန်အောင်ဆက်လက်ရင်းနှီးမြှုပ်နှံခြင်းကနေအပြေအဝသေပို့လာနိုင်မှာဖြစ်ပြီးစုစုပေါင်းတရုတ်နိုင်ငံကတင်သွင်းတဲ့စွမ်းအင်ပမ မ်းပြတ်တည်ဆောက်မဲ့လမ်းတည်ဆောက်ရေးတွေကလည်းစီးပွားရေးတစ်စုံလုံးကိုအကျိုးရှိစေမယ်လို့ဆိုပါတယ်။နှစ်နိုင်ငံဆက်သွယ်တည်ဆောက်မှုကလည်းမြန်မာနိုင်ငံရေနံဓာတ်အဆောက်အုံနဲ့အလောက်ကန်အခွင့်အလမ်းတွေဖွံ့ဖြိုးတိုးတက်လာစေမယ်လို့လည်းဖော်ပြထားပါတယ်။အားလုံးကိုချုံကုန်ပြီးဆောင်းပါးထဲမှာထောက်ပြထားတာကတော့မြန်မာစွမ်းအင်ကဏ္ဍမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကြီးထွားလာခြင်းကနေဆက်မှုလက်မှုတိုးတက်ခြင်းနဲ့စီးပွားရေးတည်ငြိမ်လာခြင်းတွေကိုဦးတည်တဲ့မြန်မာအပြောင်းအလဲတစ်ခုကိုတွေးမြင်လာရမှာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်မြမမြေကိုဖျက်ပြီးတော့အိန္ဒိယသမုဒ္ဒရာအထိဆက်သွယ်နိုင်ခြင်းကတရုတ်နိုင်ငံကိုပုံမိုပြီးတော့စွမ်းအင်လုံခြုံမှုရရှိစေပြီးတရုတ်နိုင်ငံကိုအရှေ့တဲပိုင်းနိုင်ငံတွေနဲ့တခြားပင်လယ်ရခြားနိုင်ငံတွေစီကရေနံမီကိုမှုတွေကိုရောကြအောင်ကူညီရလဲရောက်တယ်လို့ဖော်ပြထားပါတယ်။အပြည့်စုံကို www.wirepress.com မှာဖတ်ရှုနိုင်ကြပါခင်ဗျာ။
ကျန်တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်
VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လည်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအချိန်နဲ့ည9နာရီကနေ10နာရီအချိန်တွေမှာပဲထုတ်လည်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လည်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ Transnational Buselavi နားဆင်ရမှာတော့မြမရေးတုံတကြအစီအစဉ်ဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေနဲ့ SNLD ဆန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ရဲ့တွေ့ဆုံမှုကပြည်စုံသွားခဲ့ပါတယ်။မွန်ပြည်နယ်နဲ့ကယားပြည်နယ်တို့မှာတွေ့ခဲ့ရတဲ့အတားအဆီးတွေကိုအခုနှစ်ပါတီကဘယ်လိုကျော်လွှားခဲ့ရသလဲဘယ်လောက်ထိလောလောဆယ်ပါတလင်းကြထားနိုင်သလဲဘာတွေကိုထပ်သင်းစဉ်းစားဖို့လိုသလဲဆိုတာတွေကို SNLD ပါတီတွဲဘက်အတွင်းမှ1စိုင်းကြော်ညွန့်နဲ့ကျွန်တော်ကြိုးစားတာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ဆရာစိုင်းကြော်ညွန့်ခင်ဗျာဒီလိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကုလသမဂ္ဂအဖွဲ့ကတိုင်းရင်းသားတွေနဲ့လာပြီးတွေ့တဲ့ကိစ္စမှာအမှောက်ဆုံးကချင်းမှာသွားတွေ့ရခါမှာသူတို့တွေ့ဖြစ်တယ်။နောက်မွန်တို့ကြားလို့မှကြတော့အကြောင်းမျိုးမျိုးမတွေ့ဖြစ်ကြဘူး။အဓိကအဖြစ်တော့နေရာတိုင်းတိုင်းနဲ့သူတို့ဘယ်နေရာမှာတွေ့မယ်ဆိုတဲ့အချက်မှသဘောကျကြတယ်။နောက်ပြီးတော့ပါတီကိုယ်စားလှယ်နဲ့မတွေ့ဘဲနဲ့ရွေးကောက်ခံဆွတ်တော်ကိုယ်စားလှယ်နဲ့တွေ့မယ်ဆိုတဲ့ NLA ရည်တည်ချက်ကိုတိုင်းတိုင်းနဲ့လက်မခံလို့မပြေလည်ခဲ့ကြဘူး။ဆိုတော့ဆရာတို့ SNL ကကြတော့ဒီကိစ္စမှာတွေ့ဖြစ်သွားတယ်ဆိုတော့ဒါဟာဘယ်လိုများသဘောထားပြီးတော့ဘယ်လိုများညှိနှိုင်းပြီးတွေ့ဖြစ်ကြလဲဆိုတော့အချင်းချင်းပြောပါဆရာပထမဆုံ
း။ဟုတ်ကဲ့ကျွန်တော်တို့ဝန်ဆောင်နေပြီးဒေါသနာချုပ်ကိုဟိုကျွန်တော်ဒီကအဆင့်နဲ့ဆက်လက်ပြောင်းလာတယ်။ကျွန်တော်ဥက္ကဋ္ဌတွေနဲ့ဒုက္ခတို့အတင်းမှုတွေတွေ့သွားတယ်။ဒီကကျန်တဲ့ခင်ဗျားနေပေါ့။ပြီးတော့ဟိုကျွန်တော်နဲ့ဒီဥက္ကောင်းမုန်းလုံးဥက္ကောင်းနဲ့ဖွဲ့နေပြေဖို့ဖြစ်ဖို့နောက်ပိုင်းကျရင်ချိန်ဆက်မှတိနေပေါ့ဗျာ။ဒီအမှုနဲ့ချိတ်ဆက်ကမ်းလည်းပြောပါရစေ။အဲ့တော့နောက်နေရနောက်မှာကျွန်တော်ချိတ်ဆက်ပါတယ်။ကောင်းကြီးမှာနာကိုင်းဖို့ပေါ့။ကောင်းကြီးမှာကိုင်းဖို့ဆိုတော့အဲ့တော့မူအားဖြင့်ကျွန်တော်လက်ခံလိုက်တယ်။တွေ့နေပေါ့။ဒါနဲ့နေရနေရတော့ကျွန်တော်ညီမနိုင်မယ်ဆိုပြီးတော့ကျွန်တော်ပြောခဲ့တာရှိပါတယ်။ဆိုတော့နောက်ပိုင်းဒီကောင်းကြီးမှာလည်းကောင်းကြီးနိုင်တဲ့ရက်က5ရက်ဖြစ်သွားတယ်ပေါ့ဗျာ။ဒီကြားထဲမှာ4ရက်နေရတယ်ကျွန်တော်ကောင်းကြီးမှာချိတ်ဆိုင်တယ်ကျွန်တော်ဒုက္ခနှစ်ခုနဲ့ကံဒီအပြည့်မှာတော့ဘာဟုတ်တဲ့ခုမှာပြဿနာရှိပါတယ်ဆိုတော့15ရက်နေ့မှာကျွန်တော်ဟိုဘက်ဒီဘက်ဒီဘက်ကိုဆက်ပြီးဆုံးဖြစ်ဖို့ဟောပြလာတယ်ပေါ့ဗျာအဲ့လိုကြောလို့ရပါတယ်ဒီကနေ့ချိန်ကြတော့လည်းကျွန်တော်ကတ်ကတော့ပါတီဒရင်းဦးရောက်ပေါ့ဒီကောက်ခံကိုလည်းပြောင်းအောင်တော
်ပါ SNL ပါတီကိုယ်စားလှယ်နဲ့တွေ့ချင်းသာဖြစ်တယ်ဒီကောက်ခံကိုယ်စားလှယ်နဲ့တွေ့တယ်ဆိုရပါသူကအဲ့စကန်ချက်ကိုသူကဖျက်လိုက်တယ်ပေါ့အဲ့ဒီစားမှာ
မရှိပါဘူးဗျကျွန်တော်နဲ့တွေ့တဲ့အချိန်မှာဘယ်လိုမျိုးဒီနဲ့တွေ့ရမှန်းဆိုတဲ့ဟာကိုမပြောပါဘူးဗ
ျဟုတ်ကဲ့နေရာကတွေ့ကန်တက်ပြီးတော့နေရာက
နေရာတော့ဆန်တော့ဒီအချမ်းကြီးနဲ့ရုံးဘက်ကတွေ့ပါဆိုတော့ဟိုနောက်ဆုံးကျွန်တော်တို့ခက်ခါတော့ဒါကိုကျွန်တော်လူကြီးတွေစီရတယ်ဘာသာအလားအလားရောက်ပြုဆောင်ပြီးသားဆိုတော့ကျွန်တော်စီရသူတို့လာသူတို့ဒါပြီးသားပဲလေအဲ့တော့ကျွန်တော်သူတို့စီပြန်သွားတာဒီဆန်စီကိုကျွန်တော်နောက်ဆုံးမှခံပြီးတော့တွေ့တယ်ပြလိုက်ခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ပါတီကူဇယ်နဲ့တွေ့ရဆိုတဲ့အပိုင်းကိုသူတို့ကလက်ခံတယ်ရေကောက်ခံထွက်တော့ကူဇယ်ဘာသာမပြောဘူးဆိုတာသူတို့ကရှော့ပစ်လို့ပဲဆရာတို့ဘက်ကလည်းပဲနေရာနဲ့ပတ်သက်ပြီးတော့လိုက်ရှော့ရေးသဘောလို့
ဟုတ်ပါမှာရှော့တာတော့ကျွန်တော်မသိဘူးကြပြပြောကြတာဒူနဲ့တွေ့ရမယ်ဆိုတာမပါဘူးကြကျွန်တော်ကရွေးချယ်ထားတဲ့လူတွေနဲ့တွေ့နေပေါ့အဖွဲ့ထားတဲ့အဖွဲ့ရှိတယ်အဲဒီလိုဒီနိုင်ဖွဲ့ပေါ့အဲ့လိုနဲ့တွေ့မယ်လို့ပြောရတယ
်ဟုတ်ကဲ့
ဒီနဲ့တွေ့ရမယ်ဘူးဒီနဲ့မတွေ့ရဘူးဆိုတဲ့စီတန်တက်မှဆက်ဆက်ပဲမပါဘူးက
ြဟုတ်ကဲ့ကောင်းပါလားတခုကကျွန်တော်မေးချင်တာအခုတွေ့ဆုံတဲ့အခါမှာခြေနေ atmosphere ဘယ်လိုနေပါလဲမျိုးသားညီညွတ်ရေးအစိုးရဖွဲ့မဲ့ဘာညာဆိုတော့အဲ့ဒီအလားအလာရောဆရာတို့ခံမှန်းလို့ရပါလားသူနဲ့ဆွေးနွေးတဲ့အခါမှာ
ကျွန်တော်ဖက်ကဟိုအဆောက်အဦများပါတယ်ကျွန်တော်ဒီတက်လူဝါဒတွေသဘောတရားတွေကျွန်တော်ဆက်ရက်ပြီးချက်တွေကျွန်တော်အလုပ်တွေကိုပြောတဲ့အချိန်မှာသူတို့ဖက်ကမှတ်သားတာတော့ဘာလို့ညာလို့ပုံများပါတယ်သူဖက်ကနေပြီးတော့ဟိုပြန်ဆွေးနွေးလို့ရတော့အနေချင်းလို့ရှိပါတယ်ကျွန်တော်ဟိုအဲ့ဒီကဟိုတက်ဆွန်ရှင်နီကတော့ဒီလိုပဲတွားရမှာပဲလေဒါသာပထမဆုံးနဲ့တွေ့တာဆိုတာအနည်းငယ်တွေ့ဆုံမှုပဲဖြစ်တယ်ဆိုတော့ဒါဟိုနောက်ပိုင်းကျရင်တော့ဒီကပုံပြီးအောင်တော့ဆန်နေတာဖြစ်နေဖြစ်လာမယ်ပေါ့ဗျာအဲ့လိုပဲမျိုးလုပ်ရတော့
ဟုတ်ကဲ့တိုင်းရင်းသားပါတီတွေထဲမှာဆရာတို့ပါတီကအကြီးဆုံးအင်အားအကြီးဆုံးပါတီကြီးတခု ဖြစ်တဲ့တခုသောပါတီပေါ့လေအင်အားကြီးဆုံးပါတီတစ်ခု one of the parties ဖြစ်နေဆိုတော့တခြားတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးကြတဲ့အခါမှာတိုင်းရင်းသားဒေသတွေမှာသွားဆွေးနွေးတဲ့အခါမှာပုံပြီးလက်အဆင်ပြေအောင်အထောက်အကူဖြစ်အောင်ဆရာတို့အနေနဲ့ရောအဲ့လိုနှိမ့်နှိုင်းပေးထိုင်မဲ့အခြေအနေရှိပါလားကျွန်တော်တို့နှိမ့်လို့အဆင်ပြေတဲ့ခဏလေးကြီးကြပါဆိုတဲ့သဘောမျိုးဥဆောင်နှမ်းပြသဘောမျိုးကဖြစ်လာနိုင်တဲ့အခြေအနေရှိပါလား
ကျွန်တော်ကတော့ပြောထားပါတယ်ဟိုလိုအပ်ချက်ရှိတော့တခြားပါတီတွေတော့မိကွန်း၄၈ပါတီတော့တာပို့ထားတာဟုတ်
ဟုတ်
လိုအပ်ချက်ရှိတော့ကျွန်တော်ကူညီနိုင်ပါတယ်ဆိုတော့သူတို့တော့အတိအလင်းပြောခင်တာရှိပါတယ
်ဟုတ်ကဲ့တောင်းပါတယ်ဆရာအဲ့တော့
ဟုတ်ဟုတ်ကဲ့
ဒီစရတာကတော့တချို့ဆိုရင်ဥပါဒင်းတိုင်းနဲ့ပါတီလို့မခေါ်ဘူးတဲ့နော်ဒေါက်တာအမွန်ညာပြောသွားကြတယ်တိုင်းရင်းဆိုတော့သူတို့ energy ထဲမှာပါတဲ့တိုင်းရင်းသားတွေကတော့မကျေနပ်ဘူးဆိုတော့တိုင်းရင်းသားဒေသမှာဖွဲ့ထားတဲ့ပါတီကိုဒေသခံပါတီပဲခေါ်မယ်တိုင်းရင်းသားပါတီဟုတ်အဲ့စကားကတော့တော်တော်လေးကတိကောက်ဖြစ်မယ်လို့တိုင်းရင်းသားတချို့ကပြောကြပါတယ်ဒီကိစ္စဟာဆရာတို့ပဲလို့သုံးသပ်ပါတယ်ဒီစောင်း
ကိုင်းတော့မကြည့်ရကျွန်တော်တို့လည်းလို့မပြောတော့တို့ကကိုကွန်ချားတာလည်းမဟုတ်လေဆိုတော့ကျွန်တော်ကဘာပြန်ပြောရမှန်းသိ
ဟုတ်ကဲ့အဲ့ဒါတော့သတင်းထောက်တွေကိုမေးရခါပြောသွားတာဖြစ်ပါတယ်နောက်တစ်ခုကဆရာတို့ဒီတိုင်းသားတွေကမျောလင်းချက်ကတော့တော်လေးမြင်မာတယ်ပေါ့လေဆိုတော့အခုစင်းနေနေနိုင်တဲ့အခါမှာတော့ဘယ်အတိုင်းကြာတိခီးရောက်လာနိုင်မယ်ပထမဆုံးကနူးအနေနဲ့ဘယ်အဆင့်ထိဖြစ်မှန်းလို့ထင်ပါလဲတိုင်းသားရေးသားတွေမှာရွေးကောက်ပွဲနိုင်တဲ့ပါတီကိုဘယ်လောက်ထိဦးစားပေးရမလဲတိုင်းသားဒေသတွေကအစိုးရဖွဲ့တဲ့နေရာမှာဆရာဘယ်လိုစဉ်းစားနေမလဲ
ကိုကြောက်ရအောင်မယ်ဖြစ်ပါတယ်။နည်းနည်းပေါင်းကြည့်ရအောင်မယ်ဖြစ်ပါတယ်။စစ်တုံဆွေးနွေးမှုကကနင်းပိုင်းပုံစံနဲ့ဖြစ်နေတော့လေ။ကနင်းနဲ့တော့တုံးခန္ဒီကမှတုံးသက်လို့နည်းနည်းခတ်သေးတယ်ကွာ
။အခုတချို့ကတော့တုံးသက်ကြတယ်၊တုံးသက်စီကလည်းဖြစ်နေရပေါ့လေ။တမတော်ကလည်းပဲတိုင်းသားတွေနဲ့သူတို့စစ်မြေကြီးကိုသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်။အစိုးရကလည်းသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်။ဥပမာအဖြစ်ပြောမယ်ဆိုရင်ဒီခိုင်မာအေအေနဲ့အပြည့်အစုံရဲ့ကိစ္စလူဖို့အတွက်တမတော်ကလုပ်တယ်။ရွေးကောက်ပွဲကျင်းပဖို့ကျုပ်နဲ့ရှမ်းမှာလည်းထုံနေတော့မယ်ဒါကို NLD အစိုးရကဒါကိုတက်တက်ကြွကြွမရှိဘူးလက်မခံသလိုဖြစ်နေတဲ့ဆိုရကိစ္စတွေဆိုတော့ဒီလိုကွဲလွဲမှုတွေရှိနေတဲ့ဟာကောသူတို့နှစ်ဖက်စူးစီးပြီးတော့တပေါင်းတည်းလုပ်နိုင်မယ်လို့ထင်ပါလားဘယ်လိုမျှော်လင့်ချက်ထားပါလဲဆရာတို့က
အခုကတော့ဒီအစိုးရတက်ဖက်စီးခံနေတဲ့အခြေအနေဆိုတော့ဒီလိုပဲဖြစ်တတ်ပါတယ်ဒီတော့ဟိုဘက်ဒီဘက်လုံဆွဲတာပေါ့ဗျာဟောအစိုးရဖက်စီးမှာဟိုရှင်းကြအာဏာအပြိုင်ရတာပေါ့လေဒါကတော့အစိုးရဖက်စီးပြီးသွားတဲ့ချိန်မှတော့ဒါတွေကငြိမ်သွားမယ်ထင်ပါတယ်။စံဒီကြားကလည်းမတော့အစ်တနည်းနိုင်ပြီးတော့တော့ရမှာထင်တော့ဆက
်။ဆရာတို့မြေပေါ်တည်ဝင်နိုင်ငံရေးပါတီတွေအနေနဲ့ကောတိုင်းရင်းသားဒေသတော်တော်များများမှာလက်နက်ကင်အဖွဲ့အစည်းတွေရှိပါတယ်။သူတို့တွေကောဒီကိစ္စရတဲ့ဆွေးနွေးညှိနှိုင်းမှုရှိပါလား။ဆွေးနွေးညှိနှိုင်းလို့ကလိုအပ်တယ်လို့မထင်ဘူးလားခင်ဗျာ
။ထင်တယ်ကြည့်တော့လိုအပ်မယ်ထင်ပါရဲ့။ကျောင်းအစိုးရနဲ့သမ္မတနဲ့လည်းစစ်ပဉ္စနိုင်တာကိုစစ်ပဉ္စရဲ့ဖက်ဆက်ဆိုင်ရေးလို့ခေါ်ကြတာလေကွာတကယ်တော့တိုင်းနာလက်နက်ကိုင်တွေရှိတယ်တိုင်းနာပါတီတွေရှိတယ်ဒီမပါတီတွေရှိတာပါပဲဒါတွေအားလုံးကတစ်ချိန်ချိန်ကြီးတော့ဟိုအားလုံးစစ်ပဉ္စနိုင်နိုင်တဲ့ပုံစံဆိုတော့ပုံကောင်းမှာပေါ့ဗျာမြတ်သမောတော့မြင်ရတော့မြင်ရဖက်အောင်မဲ့တော့ရှိပါတယ
်ဟုတ်ကဲ့တိုင်းသားဒေသတွေမှာစစ်ပဉ္စရဲ့ဖက်ဆက်ဆိုင်ရေးကတော့ပို့ပြီးတော့အဆင်ပြေနိုင်ပေမဲ့ဒီမှာဆူရပါလို့ဘိုးမှာဖြစ်နေတဲ့စစ်တပ်ရဲ့ဗက်ဆက်ဆန်ကြီးကတော့ကောလာဟလတွေအမျိုးမျိုးလဲထွက်နေပါတယ်။ဆရာတို့ကလူကြားမိပါလဲဆရာတို့လည်းကြားကောင်းကြားမှာပေါ့ဒီဟာတွေကစွရင်းကြီးကဘလောက်ရှိနေထင်ပါလဲ။အဲ
ဘိုင်းတော့ကျွန်တော်တို့မသုံးတတ်နိုင်လေကြ။ဟိုအဖြစ်ကတည်းကတော့ဒီဒီကနမမသိမှာကအများကြီးဖြစ်ကြောင်းနိုင်တယ်လေ။အဲ့ဒါကိုလည်းခုနကျွန်တော်ပြောလို့ပါပဲ။ဒါပါဝါအာဏာလုံဆွဲနေတာပဲလေ။အဲ့တော့ဟိုဟိုနောက်ထပ်လုံးကတော့အနာကိုသွားကြမှာဗျာ။အဲဒီပေါ်မှာတော့ဟိုခုနကတော့ပုံပြအောင်မြင်ပါလေ။ကျွန်တော်ကတော့ဖြစ်တော့သုံးတက်နိုင်တယ်ကြ။ဟု
တ်နောက်သူအမျိုးသားညီရေးဆိုရဖွဲ့စည်းလာမယ်ဆိုရကြမှာတိုင်းရင်းသားတွေကဘယ်လောက်ထိပါလာနိုင်မလဲ။တချို့ကတော့အာဘိုးအစိုးရထဲမှာလည်းတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်။နောက်ပြီးတော့ဒီဒေသမှာလည်းပဲတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်။သို့တော်လည်းပဲဒီတိုင်းရင်းသားတွေကသူတို့ကြိုက်တဲ့လူကိုပဲဒုံခောက်ပြီးတော့ရွေးလာနေမှာ
။ဒီအမျိုးသားရင်းကြစီအစိုးရပုံချင်ပါလေဟုတ်နေမယ်ပေါ့ဗျာဒါပြောလို့ဒါကျွန်တော်ကလိုက်ပြောနေရတာဟုတ်အဲ့တော့သူတို့နောက်ချင်တဲ့တလန်းထက်တန်းမှာပဲဟိုပေချင်တာပေါ့မယ်ဆိုတာပုံပြီးတော့တုံးတက်နိုင်တယ်လို့မြင်တယ်လက်ရှိကတော့တမ်းတမယောကြပြုဆောင်ဆွေးနွေးမှုတော့ပဲကျွန်တော်တို့မှတ်ယူပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပြရစီအဲ့ဒါချက်တော့မတွေ့ရသေးရောတိုင်းရင်းသားပါတီတွေကများဆရာလုံးနဲ့လာပြီးတော့တွေ့ရင်ကောင်းမလားဘယ်လိုလုပ်ကြမလားဆိုတော့တိုင်းရင်းသားပါတီအချင်းချင်းကောနှိမ့်နိုင်မှုရှိပါသလားနှိမ့်နိုင်လာနိုင်တဲ့အခြေအနေရှိပါလား
ကျွန်တော်တို့ကတော့ဟိုလိုအပ်လာရင်ကျွန်တော်ကတောင်းလာရင်ဟိုပင်းကောကပင်းကောဆင်းနေရှိပါတယ်ဒီတိုင်းသားပါတီဖက်တာပဲဖြစ်ဖြစ် NLD ဖက်တာပဲဖြစ်ဖြစ်ပေါ့ဗျာအဓိကပေါ်အရေးကြီးတာတော့ NLD ဖက်ပေါ့ဒီဖက်တာစိတ်ဆန္ဒနိုင်ငံရေးဆန္ဒရှိရဆိုရင်တော့ဒါကြောင့်ဝင်ပြီးတော့ဟိုကျွန်တော်အများကြီးလှုပ်ဆောင်ပေးလို့ရပါတယ်
အဲ့တော့ NLD နဲ့ဆွေးနွေးတဲ့နေရာမှာတိုင်းရင်းသားတွေအားလုံးတညီတညွတ်ထဲတောင်းဆိုမှုတညီတညွတ်ထဲဖြစ်အောင်ကြိုပြီးညီငိုင်းတဲ့သဘောမျိုးကလုပ်ဖို့အစီအစဉ်မရှိဘူးခင်ဗျာ
။ညီငိုင်းတာတော့ပြောတတ်ဘူးဗျ။ဟိုကျွန်တော်ကအစုလိုက်အဖွဲ့လိုက်ပြီးတော့စုပြီးဖွဲ့ပြီးရတာတော့ရှိတာပေါ့ဗျာ။ဥပမာကျွန်တော်ဆိုရွယ်နေရှိရတယ်ဗျ။ဟိုအခုဆိုရင်လည်းဟိုပေါင်းစည်းငါးပါတီနဲ့ပြောအပ်ပြီးစုနေတာရှိတယ်ဗျ။ဆိုတော့ဟိုဘယ်လိုမှကြမ်းနဲ့ပြုတ်ရမယ်ဆိုပြီးတော့အလုံးကြီးတစ်ခုတည်းနဲ့တွားတဲ့ပုံစံနောက်ကြည့်တော့မလုံနိုင်သေးဘူးလို့မြင်တယ်။ဘယ်လောက်ကြည့်ပြောင်းနေလို့ဘယ်လောက်ကြည့်မရှိသေးပါဘူး။ဟုတ်ကဲ့။ပမာမှုတဲ့တိုင်းသားတွေအားလုံးပါ။
ဒီနိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုကမ္ဘာနိုင်ငံတချို့မှာတွေ့ရှိလာတာကြောင့်မြန်မာနိုင်ငံမှာလည်းကူးစက်ပြန့်နှံ့မှုတွေရှိနေပြီလားဆိုပြီးဆိုရင်ပူပန်နေကြရတာပါစစ်တပ်ရဲ့ဌာနဦးစီးဌာနညွှန်ကြားရေးမှူးချုပ်ဗမောက်ခဒေါက်တာစောတန်းထွန်းကတော့မြန်မာနိုင်ငံမှာ COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ပြောင်းလဲမှုရှိမရှိဆိုတာကိုစဉ်ဆက်မပြတ်စောင့်ကြည့်လေ့လာနေပြီးလက်ရှိအခြေအနေမြန်မာနိုင်ငံမှာမတွေ့ရှိသေးဘူးလို့အမေဖြေစီစဉ်မှာထုတ်ဖော်ပြောကြားခဲ့တာရှိပါတယ်အထွေထွေရောဂါတခုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကလည်းမြန်မာနိုင်ငံမှာတွေ့ရှိရတဲ့ COVID-19 ဗိုင်းရပ်စ်ပိုးဟာ UK နိုင်ငံမှာတွေ့ရှိရတဲ့ကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်နဲ့မတူဘူးဆိုတဲ့အကြောင်းကိုအခုလိုရှင်းပြပါမယ်
။သူတို့အကြမ်းပြင်းပြောမယ်ဆိုရင်ဒီ lineage virus ရဲ့ visa မှာ B117 လို့ခေါ်တာပေါ့နော်။သူတို့သတ်မှတ်ထားတဲ့ scientific name က B117 အမျိုးအစားပေါ့။ဆိုတော့အဲ့ဒီအမျိုးအစားက UK ကနေဖြစ်ပြီးမှတစ်ကမ္ဘာလုံးပြန်လာတာ။ဒါမှမဟုတ်ကြံတဲ့တိုင်းပြည်တွေမှာရှိတဲ့လူရဲ့ခန္ဓာကိုယ်တွေကဗိုင်းရပ်စ်ရရောဒီလိုအတင်ကွဲအတင်ကွဲနေဒီပုံစံမျိုးရောဖြစ်လာနိုင်သလားပေါ့နော်ဒါဆိုတော့နှစ်မျိုးလုံးဖြစ်နိုင်တယ်အဲ့တော့ဗိုင်းရပ်စ်ကဒီ UK ဒေသမှာရှိတဲ့နိုင်ငံမှာရှိတဲ့လူတွေရဲ့ခန္ဓာကိုယ်ထဲမှာဝင်ရောက်ပြီးပွားတဲ့အချိန်မှာခုနကဗီဇကွဲတဲ့အနေနဲ့ဒီတစ်မျိုးတည်းမဟုတ်ပါဘူးဗီဇကွဲအများကြီးဖြစ်လာတယ်ပေါ့နော်အဲ့တော့အများကြီးဖြစ်လာတာတွေကိုလည်းဒီလူတွေကနေတကွဲကန်းနေဆက်ပြီးဆက်သက်ဆစ်ဆင်းနေတယ်မြန်မာပြည်မှာလည်းဒီလိုပဲခန္ဓာကိုယ်လူတွေရဲ့မှာဖြစ်ပွားနေတယ်virus ကိုဗီဇခွဲစိတ်ကြည့်လိုက်တဲ့အခါမှာတော့အခုလက်ရှိလက်တော်တွေ့နေတဲ့ဒီမျိုးစိတ်က B1376 ဆိုပြီးကြည့်ရတယ်เนาะအဲ့တော့ UK မှာ B117 မြန်မာပြည်မှာ B136 ဆိုပြီးတွေ့ရတယ်အဲ့တော့ဒီမျိုးကွဲခြင်းမတူသေးဘူးပေါ့เนา
ะမြန်မာနိုင်ငံမှာကူးစက်မြန် COVID-19 မျိုးကွဲ virus အသစ်ကိုမတွေ့ရှိရသေးဘူးဆိုပေမဲ့ကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့် COVID-19 ကာကွယ်ရေးနည်းလမ်းတွေကိုပေါ်ဆလေးလေးရှိလို့မရသေးဘူးလို့ပြည်သူတွေကတိုက်တွန်းချန်ပီနေကြပါတယ်COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုကာကွယ်တဲ့နည်းလမ်းတွေဟာတတလောကူးစက်ပြန့်နှံ့နေတဲ့ COVID-19 ဗိုင်းရပ်စ်ကိုကာကွယ်တဲ့နည်းလမ်းတွေနဲ့အတူတူပဲဖြစ်ပေမဲ့ကူးစက်မှုလုံးမြန်တာကြောင့်ကာကွယ်နည်းလမ်းတွေကိုပိုပြီးတိတိကျကျလိုက်နာဆောင်ရွက်ဖို့အရေးကြီးတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဆရာတို့ကကာကွယ်တဲ့နည်းလမ်းတွေမှာအရင်တုန်းကဆရာတို့လေ့လာမှုကလူတစ်ယောက်ဒီ mask မပါဘဲနဲ့၃ပေ၆ပေအတွင်းမှာ15မိနစ်စကားပြောရင်ယောဂပူကူးတယ်ဆိုတာအဲဒီအကောင်ကြီးအတွက်ဒီနေဆိုင်နေပေါ့နော်15မိနစ်ပြောလို့ဗဇက်ထရထွက်လာတဲ့အကောင်ကြီးလေးတွေညံ့ညံ့ညံ့လာတာကိုရှူဆိုင်မိတဲ့အခါမှာဆရာတို့ကယောဂပူလက္ခဏာရတယ်9မိနစ်ပမာဏထွက်တဲ့ပမာဏရှူဆိုင်ုံနဲ့ယောဂလက္ခဏာမပြဘူးယောဂမဖြစ်ဘူး15မိနစ်တွေ့မှာဆိုပြီးအဲဒီကနေဖြစ်လာတာပေါ့နော်အဲ့တော့အခုဆိုရင်ယင်ဗိုင်းရပ်စ်ဒီ15မိနစ်စကားပြောလို့ကူးစက်နိုင်နေဆိုရင်အခုဒီ9မိနစ်လောက်ပြောုံနဲ့ထွက်လာတဲ့အမုံကနင်းနေကိုရှူလိုက်တာနဲ့ကိုဖြစ်နိုင်တယ်အရင်တုန်းကဗိုင်းရပ်စ်ဒီအိနောင်ကဒီအိနောင်စုတစ်ခုမှာရောဂါပိုးရှိရင်စစ်ဆေးလိုက်တဲ့အခါမှာတချို့တွေမှာတွေ့ရပြီးတော့တချို့တွေမှာမတွေ့ရဘူး။ဘာကြောင့်လဲဆိုပြီးကြတော့ဒီအင်တာဗျူးတွေမှာလည်းဖြည့်ရှင်းပြောပြဘူးတယ်ပေါ့နော်။ဒီဗိုင်းရပ်စ်ကိုရှူဆိုင်မိတဲ့နီလန်းတွေကြွားချတဲ့အခါမှာတချို့တွေမှာရောဂါပိုးရှိပြီးတချို့တွေမှာ contact တွေမှာပေါ့နော်။တချို့တွေမှာမတွေ့ဘူး။ဒါနဲ့ဒီ UK visa အသစ်သာဝင်ရောက်လာခဲ့လို့ရှိရင်တော့သူဒီအကောင်ကြီးအတွက်နင်းနေတဲ့ရောဂါကိုဝင်စေနိုင်တဲ့အတွက်ကြောင့်မလို့အကယ်၍များဒီသားစုစုမှာဒီဗီဇကွဲဗိုင်းရပ်စ်ကူးစက်ခံရပြီဆိုရင်တော့ကျန်တဲ့တိရင်လုံးကူးစက်ဖို့ရာဂိုင်းလုံးများသွားမယ်။ဒါမျိုးတွေကြာတော့ကူးစက်မြန်တယ်ဆိုတာပြောပြလို့ရတယ်။ဥပမာဒီကားတစ်စီးမှအတူတူစီးသွားတယ်။အဲဘတ်စကားဆိုလို့ရှိရင်ဥပမာဒီဗီဇအဟောင်းကလူ30စီးတဲ့ဘတ်စကားမှာလူ10တယောက်ပါခဲ့လို့လူ10ယောက်ကူးစက်မယ်ဆိုရင်ဒီဗီဇအစ်စ်ပါတဲ့နော်လူတယောက်ကကားအတူတူစီးသွားမယ်လေလုံးပိတ်ခန်းမှာစီးသွားမယ်ဆိုရင်အကုန်လုံးနှီးပါးကိုကူးစက်နိုင်တယ်ဆိုတော့ကူးစက်မှုများတယ်က ကူးစက်မှုမြန်နေဆိုတာအကောင်ရည်အတွက်နင်းနေနေလူခန္ဓာကိုယ်ရဲ့ဝင်ရောက်ပြီးတော့ပွားများပြီးတော့လက္ခဏာပေးနိုင်တယ်လို့ယူဆရတယ်ပေါ့နော်။ဒါဆိုလို့ရှိရင်ဒီချက်လက်တွေပေါ်မှာမူတည်ပြီးတော့ဆရာတို့ကဒါဆိုကာကွယ်ရေးနည်းလမ်းတွေကိုထူးထူးခြားခြားပို့လုပ်ဖို့လိုသလားဒီဒီဇကွယ် virus အစ်စ်အတွက်ဆိုတော့ကာကွယ်တဲ့နည်းလမ်းတွေကတော့ဒီတိုင်းနဲ့နော်ဒါပေမဲ့သကလုံးတစ်လုံးဆရာအဓိကပြောချင်တာကဘာလဲဆိုတော့စနစ်တကျတိတိကြကြဒါမျိုးလေးတွေပြောကျင်တာပေါ့နော်အရင်တော့ကာကွယ်တယ်မတ်တက်လို့ရှိရင်ကာကွယ်တယ်ဆိုပြီးတော့မတ်တက်တယ်ဒါပေမဲ့မတ်ဆိုစနစ်တကျတက်ခြင်းဖြုတ်ခြင်းမလုပ်မိတဲ့အခါမှာကူးဆက်တယ်အခုဆိုလို့ရှိရင်အရင်တော့ကစနစ်တကျမတက်မချွတ်မိတဲ့အခါမှာနော်ဆဲကမားသွားလို့အမားလေးတွေပေါ့နော်လိုအပ်တာလက်မစေးဘဲနဲ့ကင်မိတာကိုဆရာတော့အမားလို့သုံးသပ်လိုက်မယ်ဆိုရင်အမားဆဲကတော့မားမှတခါပိုးဝင်နိုင်တဲ့အခွင့်အလမ်းရှိနေရနေအခုတခါမှတခါဝင်နိုင်တဲ့အခွင့်အလမ်းဖြစ်လာနိုင်ရဲဆိုတာကိုကျွန်တော်ပြည်သူလူထုအနေနဲ့ပို့ပြီးသတိထားဖို့လိုတယ်ပေါ့နော
်မြန်မာနိုင်ငံမှာကူးစက်မြန် COVID-19 မျိုးကွဲ virus အသစ်ကိုမတိရှိရသေးဘူးဆိုပေမဲ့ကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့်ကာဝေးနည်းလမ်းတွေကိုပို့ပြီးကြီးကြီးကြပ်ကြပ်လိုက်တာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ကတော့
အခုတခါတော့အပတ်စဉ်တင်ဆက်ပေးနေကြ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရင်းဆုံးတော့အင်္ဂလန် Premier League ဘောလုံးပွဲတွေနဲ့စကြပါတယ်ဒီတပတ် Premier League ဘောလုံးပွဲတွေမှာတော့ဇယားထိပ်မှရောက်နေတဲ့ Manchester United နဲ့ Champion Liverpool တို့ Anfield မှာတွေ့ကြကြပြီးတော့ဂိုးမရှိသေးဖြစ်သွားပါတယ်ဒီဘက်မှာလီဗာပူးကဖိကစားနိုင်ခဲ့ပေမဲ့ဂိုးပေါကိုချိန်ချောင်းနိုင်မှုအပိုင်းမှာတော့မန်ယူကပုံများခဲ့ပြီးတော့ဒုတိယပိုင်းပြီးကနေမှမန်ယူဘက်ကဖနန်ဒက်စ်နဲ့ပေါက်ဘွာတို့ရဲ့အပိုင်းကန်သွင်းချက်တွေကိုလီဗာပူးကုသမကာကွယ်နိုင်ခဲ့လို့နောက်ဆုံးမှာဂိုးမရှိသေးတဲ့ပြီးသွားခဲ့တာပါမန်ချက်စတာယူနိုက်တက်နီးပြဆိုးရှားကတော့ဒီဘက်တည်ကျသွားတဲ့အတွက်စိတ်ပြတ်မိရဲ့ဆိုပြီးတော့ပြောပါတယ်
Of course, the players have deserved the results.
ကျွန်တော်ကစားသမားတွေနိုင်တယ်ပါလေ။နိုင်ဖို့ခွင့်ရရှိနေတဲ့အတိုင်းလက်လွတ်ခဲ့ရတဲ့အတွက်စိတ်ပျက်မိပါလေ။ကျွန်တော်တို့စိတ်တပိုင်ဆိုင်ရာရလဲပိုကောင်းလာပြီးလူကြီးမှုလည်းရှိလာနေပါတယ်။အဝေးကွင်းမှာဓမ္မပဲရတဲ့ပုံမှာသူတို့စိတ်ပျက်နေကြတာမြင်ရတဲ့အတွက်သူတို့မှာနိုင်ခြင်းစိတ်ပြင်းပြပြတ်ပါရှိနေတာတွေ့ရပါလေ။ဒါကကောင်းတယ်လို့ပြောရမှာပါ
။ Facebook blog ကိုတော့တနင်္ဂနွေနေ့ကစကားကြတာမှာ Athletic Bilbao ကဘာစလိုနာကိုအချိန်ပေါ်မှာ3-2နဲ့နိုင်ပြီးတော့ champion ဖြစ်သွားပါတယ်။ဘာစလိုနာကပွဲပီကာနီးအထီကို2-2နဲ့ဦးဆောင်ခဲ့ပေမဲ့ဘယ်ဘောကမိနစ်90မှာပြန်ချီသွားခဲ့လို့အချိန်မိုဆက်ကစားကြရမှာဘယ်ဘောက94မိနစ်မှာတတိယဂိုးသွင်းပြီးတော့3-2နဲ့နိုင်သွားတာပါ။ဒီပွဲမှာမက်ဆီဟာအချိန်မိုပီကာနီးမှာအနီးကပ်ပြခံခဲ့ရပြီးတော့ဒါဟာမက်ဆီအတွက်တော့ကစားသမားတက်တန်းတစ်လျှောက်မှာပထမဆုံးအနီးကပ်နဲ့ထုတ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးနမပြောင်းရှိသတင်းလေးဘက်မှာတော့ဂျာနီကွန်းနဲ့တိုက်စစ်မှုမဲဆိုအိုဇုတ်ကိုတူရကီကဖီနာပါချီအသင်းကခေါ်လိုက်ပါတယ်အစလောမကစားနေတဲ့အိုဇုတ်ဟာအသင်းနဲ့စာချုပ်သက်တမ်းမပြည့်ခင်6လမှာစာချုပ်ကိုအဆုံးသတ်ပြီးတော့ဖီနာပါချီအသင်းကိုပြောင်းသွားခဲ့တာ
ပါအီကွက်ရှင်ချုပ်ခဲ့ဂျာနီရှင်ခေဘန်ဟဲဇမာဖီနာပါချီလီ
ကျွန်တော်အယမ်းမဲ့စိတ်လှုပ်ရှားမိပါတယ်ကျွန်တော်ကဖီနာပါချီအသင်းကိုအမြဲတမ်းအားပေးခဲ့တာဖြစ်ပြီးဒါကဖီနာပါချီအသင်းအတွက်သာမကကျွန်တော်အတွက်လည်းအိမ်မက်တွေလက်တွေဖြစ်လာခဲ့တာပါကျွန်တော်အနေနဲ့ဖီနာပါချီအသင်းဝတ်ဆောင်ကိုဝေးရမှာအယမ်းစိတ်လှုပ်ရှားမိပြီးအသင်းနဲ့အတူအောင်မြင်မှုတွေရလိမ့်မယ်လို့မျှော်လင့်ပါတယ
်နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Manchester United နဲ့ England တိုက်စစ်မှုဟောင်းဝိန်းရူနီဟောင်းဘောလုံးကမဘွားကနေအားယူလိုက်ပြီးဖြစ်ပါတယ်ဒါဗီကောင်တီအသင်းမှာကစားသမားနီးပြဖြစ်နေကစားနေတဲ့ရူနီဟာကစားသမားဘဝကိုအဆုံးသတ်ပြီးတော့ဒါဗီကောင်တီနီးပြဖြစ်နေတာဝန်ယူလိုက်တာပါဒါဗီသင်းကရူနီကိုနှစ်နှစ်ခွဲစာချုပ်ထုတ်လိုက်တာဖြစ်တယ်လို့လည်းကြေညာပါတယ်အခုလိုဒါဗီနီးပြဖြစ်လာတဲ့ပတ်သက်ပြီးတော့ဝိန်းရူနီက
Yeah it's a new chapter for me of course if last will miss playing of course I think every player
ကစားသမားဘောကိုဒရီရလာဆိုရင်တော့ဒရီရလာပေါ့ကစားသမားဘောကနေအားယူလိုက်တဲ့သူတိုင်းဒီလိုပဲထင်ပါလေဒါပေမဲ့အချိန်ကတော့ရက်မနေပါဘူးကျွန်တော်ကစားသမားအဖြစ်နဲ့ပဲကစားခဲ့ပြီးပါပြီအခုကတော့လူငယ်တွေကစားမယ်အချိန်ဖြစ်ပြီးကျွန်တော်ကတော့သူတို့ကိုပိုကောင်းတဲ့ကစားသမားတွေဖြစ်လာအောင်ပြုစုပြောင်းပေးသွားမှာဖြစ်ပါလေ
ရူနီဟာအသက်16နှစ်အရွယ်မှာ Everton အသင်းမှာကစားသမားဘောကိုစတင်ခဲ့ပြီးတော့အိမ်နောက် Man U အသင်းကိုကြောင်းဖြစ်ခဲ့ပြီး Man U အတွက်153ဂိုး England အတွက်53ဂိုးကျင်းခဲ့ပြီးတော့မန်ယူအတွက်ရောအင်္ဂလန်အတွက်ရောဂိုးအများဆုံးသွင်းသူဖြစ်တဲ့စံချိန်တင်ခဲ့တာဖြစ်ပါတယ်။သက်သ
ထဲမှာပဲဒေးဗစ်ဘက်ခမ်းရဲ့အင်တာမိုင်းမီအသင်းကဖိလစ်နေဗယ်ကိုဒီကြားဖြစ်နဲ့ခန့်လိုက်ပါတယ်။မင်းနဲ့အင်္ဂလန်ကစားသမားဟောင်းဖိလစ်နေဗယ်ဟာအင်္ဂလန်အမျိုးသမီးအသင်းရဲ့နီးပြအဖြစ်ကနေထွက်ပြီးတော့ဘက်ခမ်းရဲ့အင်တာမိုင်းမီအသင်းကိုနီးပြလုပ်သွားမှာဖြစ်ပါတယ်။အင်တာမိုင်းမီအသင်းဟာအူရုဂွေးနီးပြဒီဂိုအလွန်ဆိုနဲ့အခုလအစောပိုင်းမှာနှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲခဲ့ကြပြီးတော့အခုလိုဖိလစ်နေဗယ်ကိုနီးပြဖြစ်နဲ့ခန့်လိုက်တာဖြစ်ပါတယ်ခင်ဗျာ။တင်နစ်ဒတင်းဘက်မှာတော့ Australian Open Tennis ချိန်ပွဲကိုဝင်ပြိုင်မှုအတွက်တင်နစ်ကစားသမားတွေ Australian နိုင်ငံကိုရောက်လာကြပြီဖြစ်ပါတယ်။ချိန်ပွဲကို February 10ရက်နေ့မှာစမှာဖြစ်ပေမဲ့ virus ကူးစက်မှုတွေကြောင့်ကစားသမားတွေအနေနဲ့သတ်မှတ်ထားတဲ့စည်းမျဉ်းတွေအတိုင်းနှစ်ပတ်ကြာဟိုတယ်မှာစီးဆန့်ခွဲပြီးအသွားလာကန့်သတ်ရမှာဖြစ်တဲ့အတွက်ကြိုပြီးတော့ရောက်လာကြတာပါ။ဒါပေမဲ့ပြဿနာကကစားသမားတွေအနေနဲ့အဲ့လိုစည်းဆန့်ခွဲပြီး quarantine ဝင်နေတဲ့ကာလအတွင်းမှာလေ့ကျင့်မှုအတွက်အခက်အခဲဖြစ်နေတာပါ။တင်ကြတဲ့စီးမျဉ်းတွေကြောင့်ကစားသမားတွေအနေနဲ့သူတို့ကိုပေးထားတဲ့ဟိုတယ်အခန်းထဲမှာပဲနေပြီးလေ့ကျင့်မှုတွေကိုပဲအိမ်မှာပဲလုပ်ရမှာဖြစ်တဲ့အတွက်ပုံမှန်လိုလေ့ကျင့်မှုတွေလုပ်လို့မရပဲအခက်အခဲဖြစ်နေပါတယ်။တိုင်ပွဲစီစဉ်သူတွေကတော့လေ့ကျင့်ခန်းလုပ်တဲ့ဆက်ပစ္စည်းတချို့ကိုထားပေးထားပေမဲ့တင်နစ်ကွင်းနဲ့လေ့ကျင့်လို့မရပဲဖြစ်နေကြတာပါ။ဒါကြောင့်မနစ်ကပြင်းပြင်း Open Champion Igor Swiatek အပါအဝင်တို့လည်းအခန်းထဲမှာပဲဖြစ်တဲ့အနေနဲ့လေ့ကျင့်မှုတွေလုပ်နေကြပါတယ်။တချို့လည်းအခန်းကချင်းလာကြောင်းတင်နစ်ရက်ကတ်လွှဲဖို့နေရာတော့မရှိဘူးဆိုပြီးတော့ပြောနေကြပါတယ်။ကမ္ဘာစစ်တင်နစ်ကစားသမား Novak Djokovic ဦးဆောင်ပြီးတော့ကစားသမားတချို့ကသူတို့ကိုတင်နစ်ရင်းပါတဲ့တီးသန့်အိမ်တွေစီစဉ်ပေးဖို့နောက်ပိုင်း virus စစ်ဆေးမှုတွေလုပ်ပြီးရင်ရောဂါပိုးမတွေ့ရှိတဲ့သူတွေကိုလေ့ကျင့်မှုတွေအတွက်ခွင့်ပြုပေးဖို့တောင်းဆိုခဲ့ပေမဲ့ Victoria ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကတော့ဘသူကမှအထူးအခွင့်အရေးပေးသွားမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။အချိန်တည်းမှာပဲဗြိတိန်က Andy Murray လဲ virus ကူးစက်ခံထားရတဲ့အတွက်ပြိုင်ပွဲဝင်ပြီးပါမလားဆိုတာကမလေးမယားဖြစ်နေတယ်လို့၎င်းကတော့သူ့ရဲ့နီးပါးသားလို့ပြောရမှာပါပဲနဲ့ပြန်ပြန်မှာဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲကတော့ virus ကကစားသမားတွေလည်းပုံမှန်လို့လူချင်းမှုလုံးလို့မရတဲ့အတွက်ကောင်းဆုံးအနေထားရှိနိုင်ပါမလားဆိုတာလူတွေဆုံးဖြတ်ဖြစ်နေတယ်လို့ဘာတွေဖြစ်လာမလဲဆိုတာကလည်းသိရသွားကြရလို့ပြောရမှာဖြစ်ပါတယ်နော်မိဂန်ကအိုလံပစ်ရွှေဆိပ်ဆုရှင်ကလစ်ကယ်လာကိုအာနာပိုင်ကဖန်ဆီးလိုက်ပါတယ်သူဟာသမရထောင်ကိုထောက်ခံသူဖြစ်ပြီးတော့ပြီးခဲ့တဲ့ January 6ရက်နေ့ကလက်တော်ဝင်ရောက်စီးနှမှုမှာပါဝင်ခဲ့တယ်ဆိုပြီးတော့မိုင်ကန်တရားရေးဌာနကသူ့ကိုပြီးခဲ့တဲ့တပတ်ကဖမ်းဖို့ဝရမ်းထုတ်ပြီးတော့စွဲချက်တင်ခဲ့တာပါသူ့ကိုလူမှုမငြိမ်သက်မှုလက်တော်ကိုတရားမဝင်ဝင်ရောက်မှုစတာရင်းနဲ့စွဲချက်တင်ထားတယ်လို့မိုင်ကန်တရားရေးဌာနကပြောပါတယ်ကယ်လန်ဟာလက်တော်တဲကိုဝင်သွားတဲ့အချိန်မှာမိုင်ကန်အိုလံပစ်အသင်းရဲ့ဝတ်စုံကိုဝတ်ဆင်ထားတာကိုမှတ်တမ်းဗီဒီယိုဓာတ်ပုံလေးမှာတွေ့ခဲ့ရပါတယ်ကယ်လန်ဟာမိုက်ကယ်ဖဲလ်စ်နဲ့အတူအမေရိကန်ရေကူးအသင်းနဲ့ရွှေတံဆိပ်နှစ်ခုအပါအဝင်စုစုပေါင်းအိုလံပစ်စုတံဆိပ်၅ခုရခဲ့သူဖြစ်ပါတယ်ခင်ဗျာဒီဘက်တော့အားကစားကဏ္ဍကတော့ဒီလောက်ပါပဲနောက်သတင်းပတ်တွေကြမှာဆက်ပြီးတော့ကြည့်ကြရအောင်ခင်ဗျာ
သတင်းပတ်တွေမနေ့ကသတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါမယ်အမေရိကန်နိုင်ငံရဲ့46ရောက်မြောက်သမ္မတအဖြစ်ဂျိုးဘိုင်ဒန်ဗုဒ္ဓဟူးနေ့မှာကျန်းသစ္စာကျေဆွလိုက်ပြီဖြစ်ပါတယ်။အသက်88နှစ်အရွယ်ရှိပြီးအမေရိကန်နိုင်ငံသမိုင်းမှာအသက်ကြီးဆုံးသမ္မတဖြစ်လာသူဂျိုးဘိုင်ဒန်ကအထက်တော်အမအဖြစ်36နှစ်နဲ့ဒုတိယသမ္မတအဖြစ်10နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကျန်းသစ္စာမကျေဆွပြီးမှသူနဲ့အတူရွေးချယ်ခံရတဲ့ကမလာဟဲရစ်ကဒုတိယသမ္မတအဖြစ်ကျန်းသစ္စာကျေဆွခဲ့ပါတယ်။ဒါကြောင့်ကမလာဟဲရစ်ကနှစ်ပေါင်း100ကျော်ရှိတဲ့အမေရိကန်နိုင်ငံသမိုင်းမှာနိုင်ငံရေးအာဏာအမြင့်ဆုံးရယူနိုင်တဲ့အမျိုးသမီးတစ်ယောက်ဖြစ်လာခဲ့ပါတယ်။အမေရိကန်သမ္မတဖြစ်ကျန်းသစ္စာဂျေဆူပြည်မကြခင်လေးမှာပဲသမ္မတဂျိုးဘိုင်ဒန်ကကွန်ဂရက်ဆက်တော်ကသမ္မတရုံးကမှာသမ္မတအမိန့်သုံးခုကိုလက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့46ရောက်မြောက်သမ္မတဖြစ်ပထမဦးဆုံးအရေးယူဆောင်ရွက်ချက်လည်းဖြစ်ပါတယ်။လွန်ခဲ့တဲ့လေးနှစ်အတွင်းသမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့လှုပ်ဆောင်ချက်တွေကိုသူသမ္မတရာထူးရယူမဲ့ပထမဆုံးနေ့မှာပဲပြောင်းလဲပြင်မယ်လို့ဂျိုးဘိုင်ဒန်ကကတိပေးထားတဲ့အတိုင်းအခုလိုလက်မှတ်ရေးထိုးလိုက်တာလည်းဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကျန်းသစ္စာမကျေဆွပြီးမိနစ်အပိုင်းမှာပဲသမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်ပမ်ဘီချ်ကိုရောက်ရှိသွားခဲ့ပါတယ်။သူကားရန်တခြားသူ့ကိုထောက်ခံသူတွေကအလံတွေစာရန်တွေဝင်ရန်ပြီးလှုပ်ဆက်ကြိုဆိုခဲ့ကြပါတယ်။ဖလော်ရီဒါပြည်နယ်မှာရှိတဲ့မာလာကိုအပန်းဖြေစခန်းကိုလိုက်ပါပို့ဆောင်ခဲ့တာဖြစ်ပါတယ်။
ကမ္ဘာနိုင်ငံတချို့မှာကိုဗစ်ရောဂါကူးစက်မှုပြင်းထန်နေစေဖြစ်ပြီးပေါ်တူဂီနိုင်ငံမှာတော့ပိုတိုနီတီရဲ့ထံမှာပဲကူးစက်မှုသည်14,600ကျော်နဲ့ဆန့်ကျင်တည်ခဲ့ပါတယ်။လွန်ခဲ့တဲ့၄ရက်ကကူးစက်လူနာ3,600ကျော်အထိများပြားနေတာကအခုတော့မြင့်တက်သွားခဲ့တာဖြစ်ပါတယ်။ချက်သာပရိနိမနခင်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ဘုရားရှင်များကိုစိတ်နှပြရှင်လန်းချမ်းပေးပါစေ။ကျွန်တော်ရဲ့မတော်မှာ
This program has come to you from the Voice of America, Washington.